Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ2024ခုနှစ်အောက်တိုဘာလ4ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လင်းပေးမယ့်အတန်လွင့်အစီအစဉ်လေးကိုတော့ line to meter 32နဲ့58တို့ကနေဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့အစီအစဉ်မူကကျမစုမမ
။ကျွန်တော်ကတော့ဝင်းမင်းပါ။ဒီမနေ့အထူးကြဆုံးသတင်းတွေကို message မွန်နဲ့ပဲပြောပြပေးမှာပါ။ဒီနေ့ထိတဲ့ရောက်သတင်းတွေထဲမှာတော့ Lebanon ပေါ် Israel ကြောင်းတိုက်ခိုက်မှုကြောင့် Syria ကိုသွားတဲ့အဓိကနယ်စပ်လမ်းပြတ်တောက်သွားပါတယ်။ဒီ Israel နဲ့တိုက်ပွဲမှာနောက်ဆုံးမှာမဟုတ်ဘူးလို့ Iran ဘက်ကပြောလိုက်ပါတယ်။Now ASEAN စီးဝေးတွေမြန်မာမှာမလုပ်ဖို့ Defend မြန်မာဒီမိုကရေစီအဖွဲ့ကတောင်းဆိုလိုက်ပါတယ်။အခုလိုသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးပါပါမစစ်မွန်ရေ
။ဟုတ်ကဲ့ပါရှင်။ဒီညအတွက်သတင်းပေးဖို့ချက်တွေထဲမှာဆိုရင်တော့ရှမ်းပြည်နယ်ထဲမှာ MMDA ကိုကန့်တက်တို့တင်ထားတဲ့လာရှိုးမျိုးပေါ်ကိုစစ်တပ်ကနေပြီးတော့ဒီကနေ့ဘုံကျဲတာကတော့အရင်နေ့တွေခတ်တက်ကိုပို့ပြီးတော့မှပြင်ထန်ပါတယ်လို့မြို့ကန်တွေက VOA ကိုပြောပါတယ်။
ဒီတော့ဘာသာသုံးတော့တယ်ကြည့်ရတာအားလုံးကအချိန်ကြီးကတော့တဲ့နဲ့အားမြင့်အလုပ်ပဲချတယ်ကြည့်ရတော့တောင်းလာရလေဒီလိုဆိုတော့ဒီကျေတော့ကျော်လာတယ်
လာရှိုမျိုးကံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီသတင်းအပြည့်စုံနဲ့အတူရခိုင်ပြည်နယ်တောင်ကုန်းမြို့ကိုလည်းစစ်တပ်ကဘုံကျဲတက်ခိုက်ခဲ့တဲ့အတွက်ကလင်းငယ်အပါဝင်အရသာ၄ဦးသေဆုံးခဲ့ရတဲ့အခြေအနေနောက် KNU ကရင်အမျိုးသားစည်းရုံးပြောခွင့်ရတဲ့ VOA တီးတဲ့တွေ့ဆုံမေးမြန်းကံဒီလိုသတင်းတွေနဲ့အတူအပတ်စဉ်ခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင
်လဗနွန်ပေါ်အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ဆီးရီးယားကိုသွားတဲ့အထက်နယ်ဇလန်ပြတ်တောက်သွားပါတယ်ပေရွမြို့တွေကလူနေရပ်ကွက်တွေပါဝင်နိုင်ငံတောင်ပိုင်းကဟက်စ်ဘိုလာပြစ်မှတ်တွေကိုမနေ့ညကအစ္စရေးတို့အချိန်ချင်းလေကြောင်းကနေတိုက်တာမှာအတော်အလာများတဲ့မက်စနာနေဆက်ဖြက်လန်းနာကလက်မပိတ်သွားတယ်လို့လက်ဗနွန်ဆွေရသတင်းစင်ကဖော်ပြလိုက်တာပါဆီးရီးယားကနေလက်ဗနွန်တဲကိုလက်နက်တွေပို့နေတာတားဆီးနိုင်အောင်ပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့အစ္စရေးဘက်ကတော့ပြောထားပါတယ်ဒါအပြင်လက်နက်တွေတည်ဆောင်နေတဲ့ဆီးရီးယားနဲ့လက်ဗနွန်မြေအောက်လှိုင်ကူတွေကိုလည်းပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ပြောခွင့်ရကဆက်ပြောပါတယ်ညတုန်းကဘေရွတ်မြို့တော်တောင်ပိုင်းရပ်ကွက်တွေပေါ်အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်မိုင်းချီဝေးတဲ့မြို့တော်ဒဲကနေရာကအဆောက်အဦတွေတောင်တုန်ခါသွားခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။အီရန်ပံမိုးပေးထားတဲ့ဟက်စ်ဘိုလာစစ်သွေးကြွအဖွဲ့အခိုင်အမာခြေကုပ်ယူထားတဲ့ဘေရွတ်မြို့တောင်ပိုင်းရပ်ကွက်တွေပေါ်ညလုံးပေါက်အစ္စရေးကအခုလိုလေကြောင်းတိုက်ခိုက်ခဲ့တာပါခင်ဗျာ။
အစ္စရေးနဲ့တိုက်ပွဲမှာတော့အီရန်ကနောက်ဆုံးမှမဟုတ်ဘူးလို့အီရန်ကပြောကြားလိုက်ပါတယ်။အစ္စရေးကိုဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာကတော့ကြိုးကြောင်စီလျော်ပြီးတော့တရားဝင်တယ်လို့အီရန်နိုင်ငံမှာဩဇာအကြီးမားဆုံးဘာသာရေးခေါင်းဆောင်ကြီးအယတ်တိုလာအာလီခါမီနီကဒီကနေ့ပြောဆိုလိုက်ပါတယ
်ဝါယဖူမဆာအီယကွမ်ဝကူဒရာတကွမ်ဝအဇဇူ
အစ္စရေးတို့ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်အီရန်စစ်တပ်ကနေအနိုင်ဆုံးအဆင့်တန်ခတ်တိုက်ခိုက်တာဖြစ်ပါတယ်လို့အီရန်ရဲ့နိုင်ငံအုပ်ဆောင်လည်းဖြစ်ဘာသာရေးခေါင်းဆောင်ကြီးလည်းဖြစ်တဲ့အယတ်တိုလာကပြောသွားတာပါတဟီရန်မြို့တော်မှာဒီကနေ့ကျင်းပတဲ့တောက်ကြနေဝိပုပွဲကိုရှက်ရှားပါပါဘာသာရေးခေါင်းဆောင်ကြီးကိုယ်တိုင်ဦးဆောင်ပြုလုပ်ခဲ့တာဖြစ်ပါတယ်အစ္စရေးနဲ့စစ်ပွဲမှာတော့အီရန်ကနောက်ဆုံးမှမဟုတ်ကြောင်းနဲ့ဒေသရင်းမှာရှိတဲ့အီရန်တို့ရဲ့မဟာမိတ်တွေအနေနဲ့အစ္စရေးကိုဆက်ပြီးတော့တိုက်ခိုက်သွားမယ်လို့တရားပွဲမှာသူကပြောသွားပါတယ်အစ္စရေးကိုရင်ဆိုင်တုံ့ပြန်ရမှာအချိန်ဆိုင်နေမှာမဟုတ်တလို့အလင်းစလိုတုံ့ပြန်တာမျိုးလည်းလုပ်သွားမှာမဟုတ်ဘူးလို့ဆိုပါတယ်။အီရန်ပံပိုးထားတဲ့လက်ဗနွန်ကဟစ်စ်ဘိုလာစစ်သွေးကြွအဖွဲ့ပေါ်အစ္စရေးတို့ကလေကြောင်းကနေပြစ်မှတ်ထားတိုက်ခိုက်မှုအတွင်မှာဟစ်စ်ဘိုလာအဖွဲ့ခေါင်းဆောင်တည်ဆုံးခဲ့ပြီးတဲ့နောက်မှာအီရန်ဘက်ကနေအစ္စရေးကိုမဇိုင်းဒုံယာနဲ့ချီပြီးတော့တိုက်ခိုက်ခဲ့တာဖြစ်ပါတယ်ရှင်
။ယူကရိန်းရဲ့အရေးပါတဲ့အခြေခံဆောင်တွေကိုရုရှားကညာလုံးပေါက်လေကြောင်းတိုက်ခိုက်ခဲ့တယ်လို့ပြောလိုက်ပါတယ်။ရုရှားကအခုလိုပစ်တဲ့ drone 19စင်းတဲ့6စီးကိုကြားဖြတ်တစ်ချဖျက်ဆီးခဲ့ပြီး9စင်းကိုတော့ဆက်မပြတ်နိုင်အောင်ဂျန်မာတွေနဲ့ကြားဖြတ်လုပ်နိုင်ခဲ့တယ်လို့ယူကရိန်းလေကြောင်းကာကွယ်ရေးအဖွဲ့ကကြေညာချက်ထုတ်လိုက်ပါတယ်။ဂျန်နဲ့3စင်းနဲ့ပတ်သက်လို့တော့ဘာဖြစ်သွားတာကိုဒီကြေညာချက်မှာဖော်ပြမထားပါဘူး။ Kiev မြို့တော်ဝန် Vitali Klitschko ကတော့မြို့တော်မှာရှိတဲ့လူနေတခန်းတစ်ခုရုရှား drone ထိမှန်ပြီးအပျက်စီးတချို့ရှိခဲ့ပေမဲ့လူသေးချေတာမရှိဘူးလို့ပြောတာပါတယ်။ဒီတိုက်ခိုက်မှုကြောင့်မိလောင်တဲ့အဆောက်အဦကိုအမြန်ဆုံးမိငိမ့်တက်နိုင်ခဲ့တယ်လို့လည်းသူကပြောပါတယ်နိုင်ငံအလဲပိုင်းခရိုဘိုရက်ဒေသမှာတော့စီးပွားရေး ဆိုင်ရာအစိုးရအဆောက်အဦတစ်ခုဒရုန်းထိမှန်ပြီးဝန်ထမ်းတဲကတူဦးတန်းရရတယ်လို့ဒေတာအုပ်ချုပ်ရေးမှူးကပြောထားပါတယ်ခင်ဗျာ
တောင်ကိုရီးယားကရန်ဆလာမယ်ဆိုရင်နျူကလ িয়ার လက်နက်ကိုတုံးပြီးတော့တောင်ကိုရီးယားကိုအပီးတိုင်ဖျက်ဆီးပစ်လိုက်နိုင်ပါတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဟန်ကချိန်ချောက်ပြောဆိုလိုက်ပါတယ်။သူကပြီးခဲ့တဲ့အောက်တိုဘာလ၁ရက်နေ့တောင်ကိုရီးယားနိုင်ငံတက်မတော်နေ့မှာတောင်ကိုရီးယားသမ္မတယုံဆုပ်ယုံရဲ့မိကွန်းကိုတုံ့ပြန်ပြောဆိုတာပါ။မကြသေးခင်တုန်းကပဲမြောက်ကိုရီးယားခေါင်းဆောင်ကအရင်တုန်းကလျှို့ဝှက်ထားတဲ့ယူရေနီယံထုတ်စက်ယုံကိုတွားရောက်ကြီးရှုခဲ့ပြီးတော့နျူကလ িয়ার လက်နက်တွေအတိုင်းအဆမရှိတိုးမြင့်ထုတ်လုပ်နိုင်အောင်ပြောခဲ့တယ်ဆိုတာကိုမြောက်ကိုရီးယားမီဒီယာမှာဖော်ပြပါတယ်။ဒါနဲ့ပတ်သက်လို့မြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေအသုံးပြုဖို့ကြိုးစားတယ်ဆိုရင်ကင်ဂျွန်ရဲ့အဆိုအရပြိုလဲသွားမယ်ဆိုပြီးတော့လည်းတောင်ကိုရီးယားကပြောဆိုခဲ့ပါတယ်။တောင်ကိုရီးယားကမြောက်အမေရိကန်နဲ့စီးရီးလက်ချက်မှုတွေပို့ပြီးတော့တိုးလှုပ်လာနေတယ်လို့မြောက်ကိုရီးယားဘက်ကလည်းဒုံးကျည်စစ်တပ်မှုတွေကိုဇက်တိုက်လှုပ်လာနေပြီးတော့နှစ်နိုင်ငံတင်းမာမှုပို့ပြီးဆိုးလာနေတာဖြစ်ပါတယ်ရှင်
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.32 kHz 6383ညနဲ့6383ညပိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနေ့မှာလိုင်းလမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ကနေတောက်ကြညသတင်းတွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်အာဆီယံစည်းဝေးတွေမှာမြန်မာမှာမလုပ်ဖို့ဒီမိုကရေစီအဖွဲ့တစ်ခုကတောင်းဆိုလိုက်ပါတယ်။အောက်တိုဘာလတဲ့ဒီအာဆီယံရှေ့တောင်အရှာနိုင်ငံများအသင်းရဲ့ဆက်ဆက်စည်းဝေး19ခုကိုစစ်ကောင်စီကမြန်မာမှာကမကထကျင်းပလုပ်ဖို့စီစဉ်နေတာကိုကန့်ကွက်တယ်လို့မြန်မာရေးလှုပ်ရှားနေတဲ့ Defend မြန်မာဒီမိုကရေစီအဖွဲ့ကကြေညာချက်ထုတ်ပြန်လိုက်တာပါ။အာဆီယံအလှကြဥက္ကဋ္ဌလာအိုစ်နိုင်ငံရဲ့ထုတ်ပြန်ချက်အရကလေးသူငယ်တွေနဲ့အမျိုးသမီးတွေရဲ့အခွင့်အရေးတယ်လီဆက်သွယ်ရေးဥပဒေစွန့်အင်စိုက်ပျိုးရေးနဲ့ခီးသွွားလုပ်ငန်းစတဲ့အကြောင်းအရာမျိုးစုံနဲ့သက်ဆိုင်တဲ့အစည်းအဝေးတွေမြန်မာနိုင်ငံမှာကျင်းပဖို့အာဆီယံအဖွဲ့ကြီးကစီစဉ်နေတာပါ။ဒါနဲ့ပတ်သက်ပြီးအာဆီယံအဖွဲ့တွင်စစ်ကောင်စီရဲ့ကုစားပြုပါမှုကိုရုပ်သိမ်းဖို့နဲ့ NGO မျိုးသားညီညွတ်ရေးအစိုးရနဲ့မြန်မာပြည်သူတွေတော်လှန်ရေးအဖွဲ့တွေကိုအသိမှတ်ပြုဖို့ဒီ Defend မြန်မာဒီမိုကရေစီအဖွဲ့ကတောင်းဆိုထားပါတယ်။တစ်ချိန်တည်းမှာပဲအင်ဒိုနီးရှားနိုင်ငံမှာတော့နိုင်ငံတကာကောင်းဆောင်တွေနဲ့မြန်မာတိုက်ခိုက်ရေးအစုတွေပါတဲ့မြန်မာရေးဆွေးနွေးပွဲတရက်ကိုဂျကာတာမြို့တော်မှာဒီနေ့အောက်တိုဘာ၄ရက်နေ့မှာကျင်းပနေပါတယ်ခင်ဗျာ
မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝက်လက်နက်ကိုင်ပြည်ပခါတွေမှာကလေးငယ်တွေလူကုန်ကူးခံရတဲ့အခြေအနေကတော့တိတ်ကိုဆိုးဝါးနေပါတယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်ကလေးငယ်တွေကြုံတွေ့နေရတဲ့အခြေအနေတွေကိုပြည့်ပြည့်စုံစုံဖော်ထုတ်တင်ပြနိုင်တာလည်းမရှိသေးဘူးလို့အောက်တိုဘာလ၃ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂအစီရင်ခံစာတစ်ကထောက်ပြလိုက်ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ကခန့်အပ်ထားတဲ့ကလေးငယ်များနဲ့လက်နက်ကိုင်ပြည်ပခဆိုင်ရာအထူးကိုယ်စားလှယ်ဗာဂျီးနီးယားကမ်ပါနဲ့အတူအမျိုးသမီးနဲ့ကလေးငယ်လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာကုလအထူးကိုယ်စားလှယ်ဆိုင်ဟန်မော်လူလီတို့ပြုစုခဲ့တဲ့အစီရင်ခံစာကိုမနေ့ကအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့အစစ်မြင့်အစည်းအဝေးတွင်မှတင်ပြခဲ့ကြတာပါမြန်မာ၊လီဗျာ၊ကိုလံဘီယာ၊ယူကရိန်း၊ဆူဒန်၊စီးရီးယား၆နိုင်ငံနဲ့အာဖရိကချက်မြဝမ်းဒေသတွေမှာကလေးငယ်တွေကြုံနေရတဲ့လူကုန်ကူးမှုအခြေအနေကိုအဓိကသုံးသပ်ပြီးတော့ရေးထားတာဖြစ်ပါတယ်။ကလေးငယ်တွေဟာလူကုန်ကူးရောင်းစားခံရတဲ့တစ်ချိန်တည်းမှာပဲစိုးဝါးလွန်းလာတဲ့လူခွေချိုးဖောက်မှုတွေကိုကြုံနေရပြီးတော့အဲ့ဒီထဲကမှချိုးဖောက်မှု၆ခုကိုအဓိကတွေ့ရပါတယ်လို့အစီရင်ခံစာကထောက်ပြပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မက်ဆိုင်တရာရေပြန်ကျသွားပြီမဲ့စိုးရင်ရစေလို့ထိုင်းသတင်းစာဘန်ကောက်ပို့စ်ကဖော်ပြလိုက်ပါတယ်။ဒီမက်ဆိုင်တချီလေတရာမှာဒီနေ့မနက်ရေစင်တီမီတာ60ကျသွားပြီမဲ့အချိန်တွေကစိုးရင်ရေမှန်မှာဆက်ရှိနေသေးတယ်လို့ထိုင်းနိုင်ငံချင်းရန်ခရိုင် KI တာဝန်ရှိသူတွေပြောတာကိုဘန်ကောက်ပို့စ်သတင်းစာမှာရေးသားထားတာပါ။မက်ဆိုင်ချောင်းရေရှမ်းတဲ့အတွက်ထိုင်းနိုင်ငံဘက်ကတချီလေမြို့နီးဆိုင်လွန်ကျွိုင်းဈေးရေနစ်မြုပ်နေပြီးတချီလေမြို့ထဲမှာတော့ရက်ကွက်ကိုကူလောက်ရေနစ်မြုပ်နေသေးပဲလို့ဒေသခံတွေက VOA ကိုပြောပါတယ်ရာဂီမုန်နှိမ်ထံကြောင့်ပထမရေကြီးတဲ့ဒဏ်ခံထားလို့တန်ရှင်းနဲ့ပြန်လည်တိဆောက်ရေးတွေလုပ်နေတဲ့အချိန်မှာပဲတာချီလိမ့်မှာနောက်တစ်ချိန်မိုးတွေအပြင်းထန်ရွာပြီးတော့ရေကြီးနေတာပါပြီးခဲ့တဲ့စက်တင်ဘာလတတိယပတ်ကတော့တာချီလိမ့်မြို့မှာစံချိန်တင်ရေကြီးခဲ့ပြီးလူတချို့အိမ်ခေါင်မိုးတွေပေါ်အထိတက်နေခဲ့ရပါတယ်နောက်ကြားပြည်နယ်ဒေသခေါ်ကင်နီဒေသမှာလည်းရေကြီးနှမြုပ်တာတွေရင်ဆိုင်နေရတာရက်20ကျော်သွားပြီမဲ့ကျေးဇူးလုပ်ငန်းတွေထိထိရောက်ရောက်မလုပ်နိုင်သေးဘူးလို့ IC ရဲ့လူသားချင်းစာနာထောက်ထားရေးပြည်နယ်ထူထောင်ရေးဌာနက VA ကိုပြောထားပါတယ်ခင
်ဗျာ BNN နိုင်ငံတောင်ပိုင်းကတိရစ္ဆာန်ဥယျာဉ်တစ်ခုမှာတော့ကြက်ငှက်တုတ်ကွေးကူးစက်ခံရပြီးတော့ကြားနဲ့ကြက်တစ် နဲ့ကောင်းရင်20ထက်မနည်းအသက်ဆုံးခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပြည်ဟွာမျိုးကဝန်ဆိုင်တိရစ္ဆာန်ယုံမှာအနီးအနားမွေးမြူရေးခြံတွေကနေပြီးတော့ဝယ်လာတဲ့ကြက်သားအစိမ့်တွေကိုကြားတွေကိုကျွေးခဲ့ပြီးတဲ့နောက်မှာရောဂါကူးစက်ခံရတာလို့တိရစ္ဆာန်ယုံအဆောင်က VNN အစိုးရသတင်းဌာန VN Express ကိုပြောပါတယ်။သားပေါက်အကောင်ငယ်လေးတွေအပါအဝင်ပေါက်20ကနေပြီးတော့ပေါက်265ပေါက်အထိရှိတဲ့ကြားနဲ့ကြက်တစ်နဲ့အကောင်20လောက်သေဆုံးခဲ့ရတာပါကူးဆက်ခံရတဲ့ကြားတွေကအစာမစားတော့ဘဲနဲ့ချက်ချင်းအားနည်းလာတာကိုတွေ့ရပြီးတော့နှစ်ရက်အတွင်းမှာပဲဖျားနာသေဆုံးခဲ့တယ်လို့တလိဆန်ယုံဘက်ကပြောပါတယ်သေသွားတဲ့ကြားတွေရဲ့အစိပ်ပိုင်းတချို့ကိုယူပြီးတော့ဓာတ်ခွဲစမ်းသပ်ခဲ့တဲ့အခါမှာတော့ H5N1 အမျိုးအစားကြက်ငှက်တုပ်ကွေးကူးဆက်ခံနေရတာကိုတွေ့ခဲ့ရတာဖြစ်ပါတယ်ရှင်တောက်ကြညာရဲ့ထေတန်းရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးခြင်းပါတယ်ရှမ်းပြည်နယ်ထဲမှာ MNDA ကိုကန့်တက်တို့တင်ထားတဲ့လာရှိုးမျိုးဘော်ကိုစစ်တပ်ကဒီကနေ့ဘုံကျဲတာကတော့အရင်ကထက်ပိုပြီးတော့မှပြင်းထန်တယ်လို့မြို့ကန်တွေက VOA ကိုပြောပါတယ်အဲ့ဒီဘုံကျဲတက်ခတ်မှုတွင်မှာကိုရင်ဖျားကြောင်းတစ်ခုနဲ့အဆောက်အဦတချို့ပျက်စီးခဲ့ပါတယ်ကချင် KIA တက်တို့တင်ယူထားတဲ့ကချင်ပြည်နယ်ချီပွေမြို့ကိုလည်းစစ်တပ်ကနေဝေဟင်ကနေဘုံကျဲတက်ခတ်မှုတွေနေ့တိုင်းလိုလုပ်နေပါတယ်KIA ဘက်ကတော့စစ်တပ်ရဲ့တပ်စခန်းတစ်ခုကိုထပ်ပြီးတော့သိမ်းနိုင်ခဲ့ပါတယ်။ရှမ်းနဲ့ကချင်ဘက်ကစစ်ရေးပြည်ပခါနောက်ဆုံးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငင်းချမ်းကတင်ပြပေးထားပါတယ်
။ရှမ်းပြည်နယ်တဲက MNDA ကိုကန့်တက်ထိန်းချုပ်ထားတဲ့လာရှိုးမြို့ပေါ်ကိုစစ်တပ်ကဒီနေ့အောက်တိုဘာ4ရက်တောက်ကြနေမနက်ပိုင်းကလေရင်နဲ့လေကောက်ဘုံကျဲခဲ့ပါတယ်။ဒီနေ့တိုက်ခိုက်မှုဟာအရင်နေ့တွေကတိုက်ခိုက်မှုထက်ပိုပြင်းတယ်ကအခုလိုပြောပါဗျာ။ဒီနေ့
ကဒီတော့ဆက်ရအဆုံးဆုံးနဲ့တည်းကြီးရတာအားလုံးကြီးကအကျဉ်းချုပ်ရတော့အဲ့လေအားမြင့်အလိုအချားချားတယ်ဒီဆိုင်ကတော့ဒီကြောက်တဲ့ဆိုင်ရရတယ်လို့ပြောတာတော့အဆောက်အဦတင်ပြောတာဒါလို့ဒီလေကတော့ဆောင်းငါးရလေးရဲဆိုတော့ဒီကျေတော့လို့ပြောလို့ရတယ်ပေါ့
MNDA ကိုကန့်တက်ရဲ့ပြန်ကြားရေးဌာနကတော့ဒီနေ့မနေ့နှစ်နိုင်ကနေ၅နိုင်အတွင်း၄နဲ့၄ချိန်ဘုံကျဲတိုက်ခိုက်ခဲ့ကြောင်းဒီတိုက်ခိုက်မှုမှာရက်ကွက်၅မှာရှိတဲ့ကွန်ရင်တရုတ်ဖျားကြောင်းနဲ့ရက်ကွက်၈ကအဆောက်အဦတွေထိခိုက်ပျက်စီးခဲ့တယ်လို့လူတဦးထိခိုက်ဒဏ်ရာရတဲ့အကြောင်းသတင်းထုတ်ပြန်ထားပါရယ်။လာရှိုးမြို့ကို MNDA ကိုကန့်တက်ကတင်းယူပြီးနောက်ဩဂုတ်လ30ရက်နေ့ကနေအောက်တိုဘာလ4ရက်အတွင်းလေကြောင်းကနေ12ကြိမ်တိုက်ခိုက်ခဲ့တာမှာဒေသခံ9ဦးကန့်သေဆုံးပြီး50ကျော်ဒဏ်ရာရခဲ့ပါရယ်။လာရှိုးမြို့ကိုနေစဉ်ရက်ဆက်ဆိုသလိုလေကြောင်းကတိုက်ခိုက်တာနဲ့စစ်ကောင်စီတပ်ကမိုင်းရဲဘက်ကနေပြန်ထိုးစစ်ဆင်မယ်ဆိုတဲ့သတင်းတွေကြောင့်လာရှိုးမြို့မှာနေတဲ့ပြည်သူတော်တော်များများလည်းဘေးလွတ်ရာကိုတင်းရှောင်နေရပါရယ်။ဇူလိုင်လကနေစက်တင်ဘာလအထိ MNDA ကိုကန့်တက်ထိန်းချုပ်တဲ့ဒေသတွေကိုစစ်ကောင်စီကလေကြောင်းကနေ25ကြိမ်ဘုံကျဲတိုက်ခိုက်ခဲ့တာမှာလူ32ဦးသေဆုံးပြီး90ကျော်ဒဏ်ရာရခဲ့တယ်လို့အော်တိုဘာလ3ရက်နေ့ကထုတ်ပြန်ထားပါတယ်။အခုလိုရှမ်းပြည်နယ်ဘက်မှာစစ်တပ်ကလေကြောင်းကတိုက်ခိုက်မှုတွေလုပ်နေသလိုကချင်ပြည်နယ်ဘက်မှာလည်းလုပ်နေပါတယ်။စစ်တပ်နဲ့ KIA ကချင်တပ်အကြားစက်တင်ဘာလ29ရက်နေ့ကတိုက်ပွဲတွေစတင်ခဲ့တဲ့ကချင်ပြည်နယ်အရှေ့ပိုင်းချီပွေနဲ့ဆော့လော်မျိုးနယ်မှာ၄ရက်ကြာတိုက်ပွဲဖြစ်ပွားပြီးတဲ့နောက်အော်တိုဘာလ၂ရက်နေ့မှာတော့ချီပွေနဲ့ဆော့လော်နှစ်မျိုးလုံးကို KIA ကသိမ်းယူခဲ့ပါတယ်။၃ရက်နေ့မှာလည်းစစ်တပ်စခန်းနှစ်ခုကိုထပ်မံသိမ်းယူခဲ့တယ်လို့ KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ်
။တိုက်ပွဲကတော့မနေ့က၃ရက်နေ့မှာကတော့ ADC ဖွေကနဲ့ပေါင်ဝဘက်ကိုသွားတဲ့လမ်းကျော်တဲ့ကဆက်မိုင်းမှာကြီးချတာအဲ့ဒီကိကိုတော့မနေ့ကပြန်တင်းလိုက်ရနော်ထပ်တင်းလိုက်တာရှိတယ်။နော်ဆုစီဆိုတဲ့ယူဟာကိုလည်းအော်အဲ့ဒါပို့စ်ပြီးတော့သိပို့စ်ပေါ့အဲ့မလည်းမနေ့ကတင်းလိုက်တာမနေ့ကနှစ်ခုတင်းတာပေါ့မနေ့ကတော့
ချီပွေမျိုးကို KIA ကတင်းယူပြီးတဲ့နောက်မှာတော့စစ်တပ်လက်လွတ်လိုက်ရတဲ့နေရာတွေပေါ်လေကြောင်းကတိုက်ခိုက်နေတယ်လို့လည်းသူကပြောပါတယ
်။ဟိုနေရက်နဲ့ပေါ့နေရက်နဲ့မှလည်းသူနဲ့နေရာမှာပုံချေးတာဟိုအောက်တိုဘာ၂ရက်ပေါ့အောက်တိုဘာ၁ရက်ကတော့အဲ့လိုဒီမော်ကိုတရား၂ရက်ကတော့ပုံချေးတယ်၃ရက်နဲ့အဲ့လိုဒီတော့မဟုတ်ဘူးမနေ့ကပေါ့နော်အဲတို့လက်လွတ်တဲ့မြို့ဒီ post ဒီတဆွေးနေရာရဲ့အားလုံးကိုတို့ကပုံချေးတာ
စစ်တပ်ဘက်ကနေစဉ်လိုလေကြောင်းတိုက်ခိုက်မှုတွေလုပ်နေတာကြောင့်အရဲသားတဦးတေဆုံးခဲ့တာနဲ့ပတ်သက်ပြီးတခြားဒေသကိုရောက်နေတဲ့ချီပွေမျိုးကန်တဦးကအခုလိုပြောပါတယ
်။နောက်ဆုံးတော့ပြောဒီမျိုးချုပ်ခံနေမှာတခြင်းလို့ပြောရတာ။ကိုးနိုင်ရအောင်တခြင်းပေါ့။အကြည့်ထိုက်တာမနေ့ကတယောက်ဆုံးနေတယ်ပြောတာ။အဲ့ဒါလေးဆိုဟုတ်တယ်။ဘုံကျဆိုင်ရဆိုတော့အဆခေတော့လင်းရနေအောင်ဆုံးနေတာ။ဒီမိမတော့ဘာမှမဖြစ်ဘူး။အမှုသားပဲချင်းကြည့်လို့ပြော။တို့က
ချစ်တဲ့ရဲ့နောက်တည့်ရဲ့ဒီတစ်ခါနဲ့တော့တောင်းခါလာကျဲထွန်းချီပွေမျိုးကန်တော်တော်များများဟာလေကြောင်းရံကိုကြောက်တာကြောင့်မျိုးကိုမပြန်ရဲပဲတင်းဆောင်နေကြသေးပါကချင်တရင်ဌာနကီအန်ဂျီမှာလဲချီပွေမျိုးကိုလက်လွတ်ခဲ့ရပြီးတဲ့နောက်နေစဉ်လိုလေကြောင်းကဘုံကျဲတာတွေရှိနေကြောင်းနဲ့အော်တိုဘာလ3ရက်နေ့မှာတော့ဘုံလေးလုံးကျဲချရမှာခရီးရန်အတင်းတော်တစ်ခုရဲ့တင်းတောက်ဆရာတူတေဆုံးခဲ့ကြော တွေဆက်လက်ပြင်းထန်နေပါတယ်ခင်ဗျာ
။ဒါကတော့ရှမ်းနဲ့ကချင်ဘက်ကဆေးရည်အခြေအနေကိုငင်းချမ်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်တွင်းကဆေးရည်အခြေအနေကိုလည်းတစ်ဆက်တည်းတင်ပြပေးကြပါမယ်။စစ်ကောင်စီတပ်နဲ့အေအေအာရခတပ်တော်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ထဲမှာတော့တောင်ကုန်းမြို့နယ်ကိုစစ်တပ်ကနေဘုံကျဲတိုက်ခိုက်ခဲ့လို့ကလေးငယ်တယောက်အပါအဝင်အရက်သား၄ဦးသေဆုံးခဲ့ပါတယ်။စက်တင်ဘာလထဲမှာနေ့စဉ်ရက်ဆက်ဆိုသလိုစစ်တပ်ရဲ့လေကြောင်းဘုံကျဲမှုတွေအတွင်မှာအရက်သားတွေသေဆုံးနေရတာပါ။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးထားပါတယ်
။စစ်တပ်နဲ့အာရခတပ်တော်အေအေကြားစီးရီးတင်းမာနေတဲ့ရခိုင်ပြည်နယ်တောင်ပိုင်းကိုစစ်တပ်ကဒီကနေ့မနက်ပိုင်းကဝေဟင်ကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဘုံကျဲမှုအတွင်ကင်းတောင်စံပြကြီးရွာကကလေးတယောက်အပါအဝင်ဒေသခံ၄ယောက်သေဆုံးပြီး73ယောက်ဒဏ်ရာရခဲ့တယ်လို့ရခိုင်ပြည်နယ်ကစီးရီးအခြေအနေကိုစောင့်ကြည့်နေသူတူကပြောပါတယ်
။တောင်ကုန်းမြို့နယ်ဖက်အဲ့ကန်းတောင်ကျေးရွာကိုကန်းဘာလာနေကျွန်တော်တို့ရခိုင်သကားနဲ့ဆိုတော့မနေ့အစိုးရပိုင်းပေါ်တော့အဲ့မနေ့အာယုံတဲရှင်ကမ္မာကြီးပုံပြတာအဲ့မှာဒီစစ်ကောင်စီကဂျက်ဖက်တာတစီနဲ့လာပြီးပုံပြသွားတာအဲ့အရသာပြည်သူကတော့ဘလဲပါဝင်တို့၄ယောက်သေဆုံးတယ်။၄ယောက်အတိအားတော့73ယောက်ဒဏ်ရာပြန့်ထန်ဒဏ်ရာရရှိတယ်ဗျာ။
လက်ရှိဘုံကျဲခံရတဲ့ကင်းတောင်စံပြကြီးရွာဟာတောင်ကုန်းမြို့ကနေ10မိုင်လောက်အကွာမှာရှိပါတယ်။နှစ်ဖက်တိုက်ပွဲမရှိဘဲစစ်တပ်ဘက်ကရုတ်တရက်ဘုံလာကျဲသွားတာကြောင့်ဒေသခံတွေစိုးရိမ်နေကြပါတယ်။ခိုင်ပြည်နယ်မှာမြို့နယ်10ခုနဲ့တပ်စခန်းတော်တော်များများကိုအေအေဘက်ကသိမ်းပိုက်နိုင်ခဲ့ပြီးတဲ့နောက်စစ်တပ်ဘက်ကမြေပြင်တိုက်ပွဲတွေထက်လေကြောင်းကိုအဓိကထားပြီးတိုက်ပွဲမရှိတဲ့နေရာတွေကိုပါဘုံကျဲတိုက်ခိုက်နေပါတယ်။အော်တိုဝါလာ၂ရက်ဗိုလ်ထဘူးနေ့ကလည်းတောင်ကုန်းမြို့နယ်ခေါင်းလောင်းတူကျေးရွာကိုလေကြောင်းကနေပစ်ခတ်ခဲ့တာကြောင့်အရသာတအူးဒဏ်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်အပါအဝင်နိုင်ငံအနှံ့မှာစစ်ကောင်စီအနေနဲ့အခုလိုအရက်သားတွေကိုပြစ်မှတ်ထားပြီးတော့လေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်နေတာကိုတိုင်းသာလက်နက်ကန်တပ်တွေအနေနဲ့လည်းကာကွယ်ပေးနိုင်တဲ့အနေအထားမရှိသေးတာကြောင့်ဒေသခံတွေအနေနဲ့ကိုနီးကိုဟန်နဲ့ဘေးလွတ်အောင်နေနေကြရတယ်လို့ရခိုင်ရေးလေးလာသုံးသက်သူဥဖေတန်းကပြောပါတယ
်အခုကတော့နိုင်ငံတကာကလည်းလေကြောင်းရန်ကာကွယ်ရေးအတွက်ထောက်ပံ့နေဆိုတာကျွန်တော်မတွေ့မိဘူးပေါ့နော်တစ်ဖက်ကဒီစစ်ကောင်စီကိုပေါ့ဒါပြည်တင်ရှုပ်ရှားတာတို့ဟိုအာတားရှိတာတို့ဖိအားပေးတာတို့အဲအဲ့လိုလဲတိတိယောက်ယောက်လုပ်တာလည်းမရှိဘူးပေါ့တစ်ဖက်တော်လိုင်းရင်အားစုတွေမှာလည်းအဲဒီစစ်မင်းတွေကိုကာကွယ်နိုင်တဲ့လက်နေတွေကအခုချက်ချင်းမတွေ့ရသေးဘူးပေါ့အော်ဒါကြောင့်ပြည်သူတွေပဲကိုနီကိုဟန်နဲ့အဲဘုန်းခုချင်းတူတာတို့ဟိုမျိုးကရှောင်ပြီးတော့နေပြီးဟိုစစ်ပြေကလွတ်ရအောင်ထွက်ပြေးကြတာတို့ဟာအစုလိုက်အပြုံလိုက်မနေပဲနဲ့အာလာဒါအာဒူဒူသူခွဲပြီးတော့နေကြတာသူကိုနီကိုဟန်နဲ့အဲ့လိုပဲအခုခံနေကြရတယ်ပေါ့နော်ခုခံနေရတယ်အဲတက်သွားအောင်ပေါ့ဟောအဲ့လိုကောက်ကွယ်နေကြတဲ့သဘောပဲရှိပါတယ
်စစ်ကောင်စီအနေနဲ့လက်နက်ကန်ချင်းချင်းတိုက်ကြတဲ့တိုက်ပွဲမှာအရသားတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေမလုပ်သင့်ဘူးလို့လည်းသူကပြောပါတယ
်သူတို့ကအခုတက်တီပေါ့နော်ပို့ပြီးတော့ပဲအဲဒီလိုဟောပြည်သူတွေကိုအတိကထားပြီးတော့တိုက်လာတယ်ပေါ့ဒါကတော့မဖြစ်သင့်ဘူးပေါ့နော်ဒါဒီလိုဘာပြောပြောဒါပြည်သူတွေကိုဟိုစီးရီးဒီမနဲ့အနေနဲ့တုံးနေဆိုတာဒါရှေ့ရံဆိုမှုပေါ့အလူသားမျိုးနယ်ဟိုဟိုတက်ချက်တဲ့အမှုပေါ့နော်အဲဒီလိုနိုင်ငံကမှာလည်းဒီလိုကိစ္စမျိုးနဲ့အများကြီးဥပဒေလည်းရှိရဲအဲဒါတွေကိုမျက်ကွေပြုပြီးတော့ထင်ရှားဆိုင်နေမယ်ဆိုရင်တော့ဒါတမိုင်းမှတ်တိုင်ပေါ့တမိုင်းမှာတကယ်ကိုတမိုင်းစုမှတ်တမ်းနဲ့အဲပဲအဆုံးသတ်သွားလိမ့်မယ်သူတို့ဖြစ်ရှင်တယ်ပေါ့နော်ဒီတော်တိုင်းတပ်ဖွဲ့တွေကိုသူတို့နှိမ့်နေနိုင်မှာမဟုတ်ဘူးကျွန်တော်တို့တနည်းနည်းနိုင်ရေးရဖြည့်ရှင်းရှင်နဲ့ဖြည့်ရှင်းလာရမယ်အဲ့ဘာကြောပြောတာအာတမိုင်းအမဲချက်မတင်ဘူးတော့မြန်မာစစ်တပ်နဲ့ဆင်ရှင်တင်တယ်လို့မြင်ပါတယ်ဟုတ်ကဲ့
အိုင်မီနမစစ်ကောင်စီနဲ့အာရခတပ်တော်အေဂျာတကြောပြန်တိုက်ပွဲတွေဖြစ်ပွားနေတာအခုဆိုရင်ဆယ်လကျော်နေပါပြီအေဘက်ကမြို့နယ်ဆယ်ခုကိုတိမ့်ပိုက်ထိန်းချုပ်ထားပြီးအန်မောင်တော်နဲ့ဂွားမြို့နယ်တွေကိုဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်လေကြောင်းတိုက်ခိုက်မှုတွေကိုလည်းစစ်တပ်ကနေ့စဉ်နေ့တိုင်းလှုပ်ဆောင်နေတာကြောင့်အရသာတိဆုံဒဏ်ရာရတာတွေလည်းတိုးလာနေပါတယ်ရခိုင်ခြေစားသတင်းမီဒီယာတစ်ခုဖြစ်တဲ့ DMG ကကြောက်ယူထားတဲ့စာရင်းအရရခိုင်ပြည်နယ်မှာပြီးခဲ့တဲ့စက်တဘာလအတွင်းစစ်ကောင်စီရဲ့လေကြောင်းပစ်ခတ်မှုကြောင့်တိစုံဒဏ်ရာရသူအရသာ85ဦးထပ်မံရှိနေပါတယ်ခင်ဗျာ
ဒါကတော့တောင်ကုတ်ကိုစစ်တပ်ပုံကျဲတိုက်ခိုက်တဲ့တဲ့ရင်ကိုစီသူတင်ပြပေးခဲ့တာဖြစ်ပါလေရှင်ဆက်ပြီးတော့အရှိတောင်အရှတဲ့ကရာဇဝတ်မှုတွေဖြစ်ပွားနေတဲ့အခြေအနေသတင်းပေးပို့ချက်တင်ဆက်ပေးကြပါမယ်အရှိတောင်အရှတဝန်းအထူးသဖြင့်မြန်မာနိုင်ငံနဲ့နယ်နိမိတ်ထိစပ်နေတဲ့ရွှေတရီကန်ဒေသနဲ့ကမ္ဘောဒီးယားနယ်စပ်ဒေသတွေမှာဥပဒေထုတ်ပြန်ရေးနဲ့တားဆီးနှိမ်နှင်းမှုမျိုးစုံလုပ်နေတဲ့ကြားကပဲစိုက်ဘာအင်တာနက်ကနေလိမ်လည်တာမှုရေးစေဝါထုတ်လုပ်တာငွေကြေးခွာချတာလူမောင်ခိုကူးတာနဲ့ရာဇဝတ်မျိုးစုံကများနေစေဖြစ်ပါတယ်ဒီနေမှုမရှိတဲ့အနေထားတွေကတက်ဆိုင်ရအစိုးရတွေဖို့ကင်တွေရခတ်ပြီးတော့ထိမ့်သိမ့်နိုင်မှုအတွက်စိန်ခေါ်မှုကြီးဖြစ်နေပါတယ်ကုလသမဂ္ဂမှုရေးစေရာဇဝတ်မှုရုံးထိုင်းစိုက်ဘာမှုခင်းတပ်ဖွဲ့ Crystal Intelligence အဖွဲ့တွေစုပေါင်းပြီးတော့ထိုင်းနိုင်ငံရဲ့ဘန်ကောက်မြို့တော်နိုင်ငံခြားသတင်းတောင်များသတင်းမှာသတင်းထုတ်ပြန်ပြီးတော့ပြောဆိုခဲ့ကြတာဖြစ်ပါတယ်မတ်ညိုညိုလွင်ဘန်ကောက်မြို့ကနေသတင်းပေးပို့ထားပါတယ်
မဲခေါင်ရံဝန်အထူးသဖြင့်ရွှေထရီကန်ဒေတာနဲ့ထိုင်းရဲ့နေဆက်တွေဖြစ်တဲ့ကမ္ဘောဒီးယားလာအိုမြန်မာနိုင်ငံတွေဟာလက်တလောကာလတွေမှာတရားမဝင်လုပ်ငန်းတွေရဲ့အချက်အခြာဖြစ်လာပြီးနိုင်ငံတကာရာဇဝတ်အဖွဲ့တွေဟာအခြေပြုလှုပ်ရှားဆောင်ရွက်နေတယ်လို့ကုလသမဂ္ဂနိုင်ငံတကာနဲ့ထိုင်းအစိုးရအဖွဲ့တွေကပြောဆိုလိုက်ပါတယ်
It's just allowed many of the actors involved to simply move on and move to other parts of Myanmar. We're seeing this situation within Myanmar. For example, now we're also seeing some degree of displacement from even from the more southern parts of Myanmar.
မြန်မာနိုင်ငံအထက်ထဲမှာဆိုပေမဲ့တောင်ပိုင်းဒေသကမြဝတီဟာထိုင်းနဲ့နယ်နိမိတ်ထိစပ်နေပြီးရာဇဝတ်မှုတွေတိုးများလာနေတာကိုကျွန်တော်တို့အထူးသတိပြုမိပါတယ်။စိုက်ဘာအင်တာနက်နဲ့အွန်လိုင်းကနေငွေကြေးလိမ်လည်တာ၊မှုရစေဝါထုတ်လုပ်တာ၊ငွေကြေးခွာချတာ၊လူမောင်ခိုကူးတာနဲ့ရာဇဝတ်မှုမျိုးစုံဟာမြဝတီအနီးတစ်ဝိုက်ကိုအခြေပြုပြီးဖြစ်ပေါ်နေတာပါ။မတည်ငြိမ်တဲ့အနေအထားတွေကသက်ဆိုင်ရာအစိုးရတွေအဖို့ကင်တွယ်ရခဲ့ပြီးထိမ့်သိမ့်နိုင်မှုအတွေ့စိန်ခေါ်မှုကြီးတရက်ဖြစ်နေပါတယ်လို့ကုလသမဂ္ဂမူရစီဝါနဲ့ရာဇဝတ်မှုဆိုင်ရာရုံးရဲ့ဒေတာဆိုင်ရာလက်ထောက်တာဝန်ခံ Benedict Hoffman ကပြောသွားတာပါအရှိတောင်အာရှတဝမ်းမှာဥပဒေထုတ်ပြန်ရင်တားဆီးနှိမ်နှင်းမှုမျိုးစုံလုပ်နေတဲ့ကြားကပဲစိုက်ဘာအင်တာနက်ကနေလိမ်လည်တာနဲ့ဒေသတွင်မူးယစ်ဆေးကုန်သွယ်တာကတင်တစ်နှစ်မှာအမေရိကန်ဒေါ်လာဘီလီယံ100တန်ပေါင်းတသိန်းရှိတယ်လို့စီးရင်တွေကဖော်ပြပါတယ်ရာဇဝတ်သားတွေဟာ AI ဉာဏ်ရည်တုအပါအဝင် Deepfakes နဲ့ Malware Computer နည်းပညာသစ်စမ်းသစ်တီထွင်မှုတွေသုံးပြီးသူတို့ရဲ့တရားမဝင်ငွေတွေကိုခွာချဖို့ Crypto ငွေကြေးအပြောင်းလဲတွေကိုသုံးနေတယ်လို့ထိုင်းရဲမှုကြီးဂျက်ဆာဒါဘူရင်ဆူရက်ကပြောပါတယ
် So that is the eyes of the cases and you can see a lot
ထိုင်းနိုင်ငံမှာရာဇဝတ်သားတွေဟာနီလန်းမျိုးစုံကိုတုံးပြီးလိမ်လည်တာကြောင့်လူအများကြီးဟာငွေကြေးဆုံရှုံတာကိုယ်ရေးအချက်အလက်နဲ့ဘဏ်စည်းရင်းတွေခိုးယူခံရတာရင်းနှီးမြှုပ်နှံမှုဆိုပြီးအယုံသွင်းလိမ်လည်တာတွေခံနေရပါတယ်ငွေကြေးခွာချဖို့ဘဏ်စည်းရင်းမျိုးစုံနဲ့ငွေကြေးအလွှဲအပြောင်းတွေလုပ်ကြပါတယ်ကျွန်တော်တို့ဟာအိမ်နီးချင်းနိုင်ငံအစိုးရတွေရောအင်တာပိုနိုင်ငံတကာရဲတပ်ဖွဲ့သက်ဆိုင်ရာဘဏ်တွေအဖွဲ့အစည်းတွေနဲ့ပူးပေါင်းတိုက်ဖြတ်နေတာမှရာဇဝတ်သားတွေကလည်းနည်းပညာအမျိုးမျိုးနဲ့ပြောင်းလဲတီထွင်အသုံးပြုလာတာကိုအခြေခံရတဲ့အခက်အခဲကကြီးမားလှပါတယ်လူလူကလည်းကျွန်တော်တို့အားလုံးနဲ့ပူးပေါင်းဆောင်ရွက်မှအကြောင်းကြားမှတိုက်ဖြတ်နိုင်နေနိုင်မှာပါလို့ထိုင်းနိုင်ငံရာဇဝတ်မှုစုံစမ်းရေးဘူရိုအကြီးအကဲရဲမှူးကြီးဂျာဆာဒါဘူရင်ဆူရက်ကပြောသွားတာပါမြန်မာနိုင်ငံအမြောက်ပိုင်းမှာစိုက်ဘာငွေကြေးလိမ်လည်တာတွေကိုတိုက်ဖြတ်ခဲ့ပြီးတဲ့နောက်ပိုင်းမြဝတီမြို့ရွှေကုတ်ကိုဒေသဟာရာဇဝတ်မှုမျိုးစုံရဲ့အချက်အခြာဖြစ်နေပြီးကမ္ဘောဒီးယားနဲ့လာအိုမှာလည်းရာဇဝတ်သားတွေကရွှေ့ပြောင်းလုပ်ကိုင်နေတယ်လို့ဖော်ပြပါတယ်ရာဇဝတ်သားတွေဟာ Starlin ဂျိုတူအင်တာနက်အပါအဝင်နီလန်းမျိုးစုံသုံးပြီး AI ဉာဏ်ရည်တူတွေနဲ့နေ့တိုင်းကမ္ဘာအနှံ့မှာလူပေါင်းထောင်ပေါင်းချီလိမ်လည်နေတယ်လို့တာဝန်ခံတွေကပြောပါတယ်
When you do money laundering, especially coming to the money laundering cases, you need to understand the MO.
ငွေကြေးခွာချတဲ့ကိစ္စမှာရာဇဝတ်သားတွေဟာရလာတဲ့ငွေကြေးတွေကိုခရစ်တိုငွေကြေးအသွင်နဲ့အလွှဲအပြောင်းတွေလုပ်ကြပါတယ်။
ကျမတို့ကဒါတွေကိုခြေရခံပြီးဘဏ်တွေအလိုက်ငွေအလွှဲပြောင်းတွေငွေထုတ်ယူရာတွေဘဏ်စည်းအကောင့်ပိုင်ရှင်တွေစသဖြင့်စုံစမ်းလေ့လာရင်းသက်ဆိုင်ရာတာဝန်ခံအဖွဲ့တွေကိုအချက်အလက်ပံ့ပိုးပြီးရာဇဝတ်မှုခင်းတွေကိုတိုက်ဖြတ်ပါတယ်။ခုကာလမှာအွန်လိုင်းဘဏ်ကင်းတွေကနိုင်ငံတကာမှာအရန်သုံးဖို့လွယ်ကူတာကြောင့်ရာဇဝတ်သားတွေဟာလူပေါင်းများစွာနဲ့ဘဏ်အကောင့်အများကြီးသုံးပြီးအလွှဲပြောင်းတွေလုပ်နေကြတာမို့သက်ဆိုင်ရာအစိုးရတွေနဲ့မှုခင်းတိုက်ဖြတ်ရေးအဖွဲ့တွေအဖို့လက်လန်းမမီရာတွေရှိနေပါတယ်လို့ Crystal Intelligent အဖွဲ့ရဲ့ဒူဥက္ကဋ္ဌ Jessica Chua ကပြောသွားတာပါ။ထိုင်းနိုင်ငံဘန်ကောက်မြို့တော်နိုင်ငံသားသတင်းတောင်များအသင်းမှာအောက်တိုဘာလ3ရက်ကကုလသမဂ္ဂမူးယစ်ဆေးနဲ့ရာဇဝတ်မှုရုံးထိုင်းစိုက်ဘာမှုခင်းတပ်ဖွဲ့နဲ့ Crystal Intelligent အဖွဲ့တွေစုပေါင်းပြီးရှင်းလင်းပြောဆိုခဲ့တာပါရှင်။ကျွန်တော်ညညလွင်ပါ
မညညိုလျင်ဗန်ကောက်မြို့ကနေသတင်းပေးပို့ခဲ့တာပါရှင်ဆက်ပြီးတော့ KNU ကရင်မျိုးသားစီယုံပြောခွင့်ရနဲ့ VOA တည်တံ့တွေ့ဆုံမေးမြန်းခန်းကိုတင်ပြပေးကြပါမယ်စစ်ကောင်စီရဲ့နိုင်ငံရေးအရာဖြည့်ရှင်းမှုကန့်လန့်ချက်မှာလက်မခံနိုင်တဲ့အချက်တွေပါနေတာကြောင့်ဆက်ပြီးတော့မှလက်နက်ဆွဲကင်ပြီးတော့တိုက်ခိုက်သွားမယ်လို့ KNU ကရင်မျိုးသားစီယုံကပြောလိုက်ပါတယ်ထိုင်းမြန်မာနယ်စပ်မှာ KNU ပြောခွင့်ရဖရိုစောထော်နီကို VOA မြန်မာပိုင်းကမတ်ရင်ချင်းနိုင်ကတွေ့ဆုံမေးမြန်းထားပါတယ်
တွေးဆုံဆွေးနွေးပွဲဆိုတာကျွန်တော်ဘယ်တော့မှမငြင်ဘူး။ဒါပေမဲ့တွေးဆုံဆွေးနွေးပွဲပြောတဲ့အခါမှာကျွန်တော်တို့ကိုယ်တိုင်ကစစ်တပ်နဲ့တွေးဆုံဆွေးနွေးပွဲလောက်လာတဲ့အချိန်ပေါင်းကြီးအတွက်မနဲ့မနှောတဲ့အခါမှာသူတို့ရဲ့တွေးခေါ်စဉ်းစားပုံစဉ်းစားနေတယ်။သူတို့ရဲ့ mentality သူတို့ရဲ့ mindset တွေကတစ်ခုမှမချိန်မနဲ့ဒီနေ့ဒီအခါဒီလောက်မပြည့်ရဲ့အချိန်တွေကဒီလောက်ပြောင်းနေတဲ့အချိန်မှာတော့မှဒီတိုင်းမဲ့ဆက်អော်နေလို့မှဆိုတော့ကျွန်တော်တို့ကတော့ဘာမှဟိုပြောင်းကြမရှိဘူး။ကိုယ့်ရဲ့ရည်ရည်ချက်ခံရမှာပဲ။ကျွန်တော်တို့တစ်ခွက်တည်းမဟုတ်ဘူး။ပြီးခဲ့တဲ့2024January 31ရက်ပေါ့เนาะကျွန်တော်တို့အပါဝင်ဒီတော်လိုင်းရင်းဖွဲ့စည်း NUG လဲပါရဲမှာเนาะထောက်ပြန်ထားတဲ့အချက်အတိုင်းပဲကျွန်တော်တို့ဆက်လက်ရည်တည်နေဆိုတော့အဲ့ဒါပဲကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ဒီအခုစစ်ကောင်စီရဲ့ဟိုထောက်ပြန်တဲ့ဒီအခုနောက်ဆုံးကြေညာချက်ပေါ့เนาะသူတို့ NUG နဲ့ပတ်သက်ပြီးသူတို့ကဒါ American ရဲ့ထောက်ပံ့ကြေးတွေယူနေတဲ့ဖွဲ့စည်းဒါတော့တရုတ်ကိုတံပြန်တဲ့ဒါလှုပ်ဟိုပါပေါ့เนาะလှုပ်ရှားမှုပဲဆိုတော့အနေအထားမျိုးသူတို့ဆွဆွဲပြောဆိုထားတော့ဒီစစ်ကောင်စီရဲ့ထုတ်ပြန်ချက်ထဲမှာဒီလိုသူတို့ဆွဆွဲပြောဆိုချက်တွေကိုကြည်ချင်းအဖြစ်ရောဘယ်လိုမြင်ရလဲ
ဘယ်လိုမြင်ရမလဲဆိုတော့တော်တော်ညံ့ချင်းနဲ့သူတို့ထုတ်ပြန်မှုလို့ပဲပြောရမယ်ဘာဖြစ်လဲဆိုတော့သူတို့ထုတ်ပြန်တဲ့အချက်လေအကောင်မှားတယ်ရွယ်အဲ့မဲ့ဒေါ်လာသန်းတွေကဘယ်နည်းအပေအပေါ့နဲ့သွားတွေ့လည်းမသိဘူးအဲ့ဒီဒေါ်လာသန်းတွေဆိုတော့ကျွန်တော်တို့ဘာလည်းမသိဘူးနောက်ပြီးတော့သူပြောတဲ့အချက်လေဆိုအဆိုးဆုံးကအဲ့မှာမကွဲမသေးတာဘာလဲဆိုတော့အဲ့မှာအမေရိကန်ရဲ့ခေါင်းဆောင်တယောက်ကဟောဆိုတာကျွန်တော်တို့နဲ့တွေ့တယ်ဆိုတဲ့အချက်ဟာမှာနာမည်အဆင်ဆင်လေးလေတယောက်ပြီးသွားတဲ့တယောက်လည်းအဲ့ဒီနာမည်နဲ့ဒါပေမဲ့မတူဘူးလေတောင်းဝန်ယူတဲ့နေရာလည်းမတူဘူးအဲ့ဒါမကွယ်ကွယ်ပြပြဟိုလူလိုလိုဒီလိုလိုသူပြောတဲ့ပုံကလည်းမသေးချာမရေရာနဲ့ဆိုတော့သူတို့တုံ့ပြန်ချက်တည်းကတကက် facts အမှားကြီးတွေပဲဖြစ်နေတာဆိုတော့ကျွန်တော်တို့ပြောရမယ်ဆိုတော့တော်တော်လေးကိုတော်တော်ခြားတူးလန်တယ်ပဲချင်းပြောရမယ်တော်တော်လေးကိုမသေးချာမရေအချက်လိုက်ပြန်ပြီးတုံ့ပြန်ကျွန်တော်တို့ကရည်စရာဖြစ်နေတာဝင်အဲ့ဟာကြီးကဆိုတော့ကျွန်တော်တို့ကတော့ဒါကတော့ဘာမှလည်းမလောက်လေးမလောက်စားပါဘူးဘာဖြစ်လဲဆိုတော့သူတို့ပြောနေတာတစ်ခုမှအမှန်မဟုတ်တဲ့အခါကျလူတို့ကိုယ်တိုင်လည်းသိတယ်ဆိုတော့ကျွန်တော်တို့ကတော့လောက်ချက်ရှိတာလောက်ရမှာပဲဆိုတော့အကြောင်းပြတာတော့ကျွန်တော်မြင်တာတော့ဘာဖြစ်ဖြစ်ဟိုကလည်းကျိန်းလာမောင်းလာခံရတာမှလည်းဆိုတာလည်းပြောလို့မရဘူးလေအထူးသဖြင့်ကသူကအနီးကပ်ပြီးတော့သူအားကိုးရဆိုတော့အဲ့ဒါပဲရှိရခါကျတော့စိတ်ပြေပြေအောင်ရအောင်ဆိုတော့ဟိုလျှောက်ပြီးတော့ဟိုတတော်ကမျောနဲ့ထုတ်တဲ့ဟာလည်းဖြစ်ရင်ဖြစ်မယ်ဒါပေမဲ့အဲ့ဒီချက်လက်တည်းအမှားတွေပဲဆိုတော့တော်တော်ဟိုတော်တော်ရုပ်ပြစင်မြေဖြစ်နေတယ်လို့ကျွန်တော်ပြောချင်တယ်
အခုဒီတရုတ်နဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲအထူးသဖြင့်ရှမ်းမြောက်မှာရှိနေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေပေါ်တရုတ်ရဲ့ဟိုလွှမ်းမိုးမှုကတော်တော်ကြီးတယ်ဆိုတဲ့သုံးသက်ချက်တည်းနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲရှင
်ကျွန်တော်တို့ရိုးရိုးလေးပဲမြင်တယ်ဘာဖြစ်လဲဆိုတော့ကျွန်တော်တို့ရဲ့တော်လိုင်းရေးကဟို1985နှစ်ဒီဘက်ကျော်လာပြီလို့ဒီဘက်ကျော်လာတဲ့အခါကဒီလောက်အထိကျွန်တော်တို့ရပ်တည်နိုင်နေဆိုတာဒါနီးဗျူဟာရမကြွယ်ဝိုင်းဘလို့မှရက်တည်လို့မရဘူးကို့မဟာဗျူဟာရအခိုင်အမာရှိတယ်ဆိုပေမဲ့နီးဗျူဟာရသုံးရတဲ့အပိုင်းတွေကအများရှိတယ်တခါတလေထုတ်ပြောလို့မရတဲ့ဟာတွေရှိတယ်တခါတလေထုတ်ပြောရသည့်တန်အောင်အဖက်ဖက်ကိုကြည့်ပြီးတော့ပြောနေရတဲ့အနေထားမှရှိတယ်ကျွန်တော်တို့ကိုယ်တိုင်အသိဆုံးပဲအဲ့ဒါကြောင့်လို့အဲ့ဒါကြောင့်လို့ကျွန်တော်ဘာမှပြောစရာမရှိဘူးသူ့ရဲ့ရက်တည်မှုသူ့ရဲ့စွမ်းအားသူ့ရဲ့လူထုနဲ့အဆင်ပြေတဲ့ဟာကိုသူရွေးချယ်ပြီးတော့သူပြောနေတာဖြစ်ပဲအရေးကြီးတော့ကျွန်တော်တို့ဒီတော်လိုင်းကခိုင်အမာမှာဆက်ပြီးရက်တည်နိုင်ဖို့အတွက်ဟာကျွန်တော်တို့ဘယ်လိုဆက်သွားမလဲဆိုတာကိုယ့်ရဲ့တော်လည်းမူဝါဒအပေါ်မှာကိုကိုတိုင်ပဲကျင့်သုံးရမယ်ဟာလေအဲဒါကြောင့်မှကျွန်တော်ဘာမှအထူးဆန်းပြောစရာမရှိဘူးကျွန်တော်တို့သိတယ်ဒီစစ်ကောင်စီဘယ်လိုဆက်တိုက်ရမလဲဒီကောင်စီဒီစစ်ကောင်စီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရှင်သန်ဖို့အတွက်ကျွန်တော်တို့ဘယ်လိုလုပ်ရမလဲအိန္ဒိယချင်းနဲ့ကျွန်တော်ဘယ်လိုหนีပြီးတော့ဟိုဒီဒီပြောဟိုသားပေါ့နော်တဟဇတာဖြစ်အောင်နေရမယ့်အနေအထားတွေဘယ်လိုရှိရဆိုတော့ကျွန်တော်တို့အသိဆုံးပဲ ထူးသဖြင့်နေစားတကြောမှာယက်တည်နေတဲ့အဖွဲ့တွေကအတိဆုံးပဲအဲ့ဒါတွေကဒီဟာတွေမသိပဲနဲ့ကျွန်တော်ရှင်းတယ်လို့မြင်အောင်အဲ့ဒါကြောင့်မကျွန်တော်မထူးခြားထူးခြားပြောစရာမရှိဘူးကျွန်တော်တို့အားလုံးနားလဲတယ်ကျွန်တော်တို့ကိုယ်တိုင်လည်းဒီလိုပဲရုံးကန်နေရတဲ့အနေအထားပဲရှိပါတယ
် KNU ကရင်အမျိုးသားစည်းရုံးပြောခွင့်ရဖရိုဆော်ဒေါ်နီကိုမဲ့ရင်ချင်းနိုင်ငံကတီးတန့်တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေရှုစားနာဆင်ရဖို့ရှိပါတယ်
ဗီဒီယိုအစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabermis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါသောရရှင်များရှင် VOA American တန်ရဲ့2024ခုနှစ်အောက်တိုဘာလ4ရက်တောက်ကြညချမ်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်။ပညာသင်စုကိုထိုင်းမြန်မာနယ်စပ်မဲဆောက်မြို့အခြေဆိုင် Joint House PTA အဖွဲ့ရဲ့စီစဉ်ညွှန်ကြားရေးမှူးမန်နေဂျီဝင်းကဒီနှစ်မှာပဲစုခူးရရှိပါတယ်။လူမှုအတိုင်းဝိုင်းဖွံ့ဖြိုးတိုးတက်ရေးအတွက်အားထုတ်ကြိုးပမ်းနေတဲ့အာရှပစ္စည်းဘိတ်ဒေသကထူးချွန်သူ22ဦးကိုဒီနှစ်ရွေးချယ်ချီးမြှင့်တာမှာမြန်မာနိုင်ငံကမန်နေဂျီဝင်းရရှိခဲ့တာဖြစ်ပါတယ်။ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးကမန်နေဂျီဝင်းကိုဆက်သွယ်မေးမြန်းထားပါတယ်။
There's a path we must choose sometimes. Gotta stand up and fight sometimes.
တနေ့ကြည်ဝင်ရေမင်္ဂလာပါရှင်။ဒီရွေအတွက်အချိန်ပေးတာကျေးဇူးများရေတင်ပါတယ်
။ဟုတ်ကဲ့မင်္ဂလာပါရှင်။
အရင်ဆုံး congratulation လို့လည်းပြောချင်ပါတယ်။မနေ့ကြည်ဝင်ကအခုဒီ2024-25ခုနှစ်အတွက် Obama Foundation ကအာရှပစိဖိတ်ဒေသကခေါင်းဆောင်တွေအတွက်ရည်ရွယ်ပြီးတော့ပေးတဲ့ Obama Foundation Asia Pacific Leader ဆိုတဲ့ fellowship program ကိုရရဲဆိုတာသိရတယ်လေဆိုတော့အဲ့ဒီအတွက်လည်းအထူးဂုဏ်ယူပါတယ်ဒါနဲ့ပတ်သက်ပြီးတော့လည်းအမျိုးသမီးကဏ္ဍမှာအခုလိုပါဝင်ပြောဆိုပေးတာကိုကျေးဇူးအများကြီးတင်ပါတယ်ရှင
့်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျမလည်းအခုလိုမျိုးဖိတ်ကြားပြီးတော့မှမိကွန်းကိုဖြေရမှာဖြစ်တဲ့အတွက်အလွန်ဝမ်းသာပါတယ
်ဟုတ်ကဲ့ပါဆိုတော့အရင်ဆုံးပြောပြပေးပါဦးဒီ fellowship ကိုဘယ်ချိန်မှာဆလျှောက်ပြီးတော့ဘယ်လိုရသွားခဲ့တာလဲလောလောကူကူပဲလားဗာဒီအခက်အခဲတွေကြုံခဲ့ရတာရောရှိလဲရှင့်
ပုံမှန်ဆိုလို့ရှိရင်တော့ဒီကျမတို့အသက်အရွယ်ပေါ့နော်အိမ်အောင်ရှင်မလည်းဖြစ်တယ်အလုပ်လုပ်တဲ့လူအတွက်ကကြောင်းတက်ရဖို့ဆိုတာကတော့ခက်ခဲပါတယ်ကိုယ့်ရဲ့နိုင်ငံရဲ့အခြေအနေနဲ့ရောကိုရောက်နေတဲ့အနေအထားပေါ့နော်ဆိုတော့အများတန်းကိုကတော့ဒီ social media တွေကနဲ့ဒီ scholarship ပဲဖြစ်ဖြစ်ဘလို program တွေပဲတက်လာတခြားလူတွေရရှိဖို့ရန်အတွက် share ပေးတယ်ပေါ့ဒါပေမဲ့လွန်ခဲ့တဲ့4လ5လလောက်ကလေးကအဲ့ဒီဘောဒီကြော်ညာလေးကိုတွေ့တဲ့အခါမှာအသက်ကိုကြည့်လိုက်တဲ့အခါမှာအမြဲတမ်းကိုယ်အသက်ကမမီဘူးပေါ့နော်ဒါပေမဲ့ဒီတစ်ချိန်မှာတော့အသက်ကလေးကကပ်မီယုံလေးဖြစ်သွားတော့အဲ့ဒါနဲ့ရှောက်လိုက်တာရှောက်လိုက်တဲ့အခါမှာခက်ပါတယ်သူရဲ့တောင်းတဲ့ဟိုအချက်လက်တွေပေါ့ဖြေရတဲ့အဲ့လိုအစီသဘောမျိုးရေးရတဲ့ဟာတွေကအပုတ်ပေါင်းမနေဘူးပေါ့နော်မီးတဲ့မီးခွန်းတွေဖြေရတာအမျိုးပဲအပတ်နဲ့ချီပြီးတော့ရေးလိုက်ခဏတိမ့်လိုက်ရေးလိုက်ခဏတိမ့်လိုက်နဲ့အဲ့လိုနှစ်ပတ်လောက်ကိုသူ့ရဲ့ found တွေကိုဖြည့်ခဲ့ရပါတယ်ပြီးမှ submit လုပ်လိုက်တယ်ဟုတ
်ဒီ fellowship ကလေကျွန်တော်တို့မြန်မာနိုင်ငံကလည်းဟိုရဘူးတာအများများဆဆမရှိဘူးလို့ထင်ပါတယ်ဆိုတော့အခုဒါဒီနှစ်မှာဆိုလို့ရှိရင်လေဒါ manager ဝင်တယောက်တည်းရတာလားဒီ fellowship နဲ့ပတ်သက်ပြီးတော့ဘောနော်သူ့ရဲ့အထင်ကရဖြစ်မှုသိထားတာလေးတွေလည်းရှင်းပြပြပါရှင
်ဟုတ်ကဲ့သူကတော့အဓိကတော့ဒီ fellowship ကသူကနေပယ်အတီးအတီးမှာရှိတဲ့ဒီလူမျိုးတိုးတက်ရေးကိုပြုလုပ်နေတာပေါ့နော်စီးပွားရေးနေပယ်တီထွင်မှုတွေစွန့်ဦးတီထွင်မှုတွေတဘာဝပတ်ဝန်းကျင်ပေါ့ခန္ဓာအတီးအတီးကဒီထူးချွန်တဲ့ခေါင်းဆောင်တွေကိုသူကရွေးတယ်လို့ကျမကသိထားတာပေါ့လေဆိုတော့ဒါမဲ့ဒီမြန်မာလူမျိုးတွေမှာဆိုရင်တော့ကျမအရှိမညီမလေးတယောက်ရွေးခံရတယ်ဒါပေမဲ့ကျမမသိပါဘူးအဲကျမအရွေးချယ်ခံရတဲ့ခါကျမတို့ကျောင်းသားဟောင်းစီရင်ထဲမှာတို့ကိုအရင်ဆုံး list ပို့တဲ့ခါမှာမြန်မာပြည်ရနဲ့အဲတူဦးဒီပေါ့နော်ကျမရွေးခံရတယ်ဆိုတာသိတဲ့ခါမှာသူကကျောင်းသားဟောင်းအနေနဲ့ကျမကို congratulation လာလို့မှသူနဲ့ကိုနဲ့နှစ်ယောက်ဟိုရဘူးတယ်ဆိုတာကိုသိတာပေါ့ဟုတ်
အဲ့တော့အခုဒီ fellowship က6လလို့တော့သိရတယ်ဆိုတော့ဒီ6လအတွင်းမှာကိုယ့်အတွက်ဘာအခွင့်အလမ်းနေဟိုရမယ်လို့ပြောလို့ရမလဲဘာတွေလုပ်ခွင့်ရမလဲရှင်
ဟုတ်ပထမအဦးဆုံးသူကဒီ fellowship မှာရွေးချယ်ခံရတာ ਨੇ သူတို့ကကျမတို့ရဲ့ဒီ ကိုကူတည်ခြင်းဆိုတဲ့ဒီ personality နဲ့ပတ်သက်တဲ့ assessment နေပေါ့နော်ဟိုပတ်စံပြီးပြီးတော့မှ assessment လုပ်လို့ရတဲ့ဟာမျိုးကိုသူတို့ကအကုန်ကြခံပြီးတော့မှကျမတို့ကိုရဲ့ဒီ personality ကို assessment လုပ်ပေးတယ်အဲ့ဒီဟာကိုပြီးတော့ကျွမ်းကျင်တဲ့သူတွေနဲ့သူတို့အပ်ပေးတယ်ပြီးလို့ရှိရင်ဒီခေါင်းဆောင်နဲ့ပတ်သက်တဲ့ပညာရက်တွေကိုသူတို့သင်ပေးတယ်တပတ်မှာအဲနှစ်နာရီခွဲပေါ့စနေနေ့တိုင်းမှာသူတို့သင်ပေးတယ်ပြီးလို့ရှိရင်ဒီလို one on one ဒီတကယ်ဟိုခေါင်းဆောင်မှာနာမည်ကြီးတဲ့လူတွေ experience ရှိတဲ့လူတွေစီးပွားရေးနယ်ပယ်မှာရောအဲ့လိုမျိုး speaker တယောက်တယောက်ကကျမတို့ကိုအမြဲတမ်းဒီသင်တန်းပို့ချပေးတယ်ပြီးတော့ကိုယ့်ရဲ့ဒီ22နိုင်ငံကရွေးချယ်ခံရတဲ့အခြားသောနိုင်ငံမှာရှိတဲ့ဒီ Asia Pacific ကခေါင်းဆောင်နေနဲ့လည်းအပတ်တိုင်းဒီgroup တွေထဲရနဲ့ကောဒီစာတင်ချိန်မှာရောအတူတူအလုပ်လုပ်ပြီးတော့မှ sharing နေလောက်ရတယ်ပေါ့နော်အဲ့အတွက်ကြောင့်မလို့ဟိုပညာတွေတိုးတယ်ပေါ့
ဆိုတော့ဒီ fellowship လုပ်နေတဲ့အချိန်မှာရောကိုကကိုရောက်နေတဲ့ data တွေလောက်ခွင့်ရှိတာလားသူတို့သတ်မှတ်ထားတဲ့နေရာကိုသွားရမှာလား
တကယ်ဆိုရင်တော့အရင်ဆုံးကတော့သူကဒီ fellowship ဆိုလို့ရှိရင်သူတို့ US ကိုသွားပါတယ်ဒါပေမဲ့ဒီ program လေးကိုကျမရှောက်ဖြစ်တဲ့ရည်ရွယ်ချက်ကလည်း US ကိုမသွားဘဲနဲ့ကိုလက်ရှိလုပ်နေတဲ့အလုပ်ကိုလည်းမပြတ်လုပ်နိုင်ရင်းနဲ့ကိုယ့်ရဲ့အရည်အသွေးကိုတစ်ဖက်ကနဲ့တိုးတက်နိုင်မယ်ဆိုတဲ့အခွင့်အလမ်းလေးကိုတွေ့လို့ online ကနဲ့ဖြစ်နေတဲ့အတွက်ကြောင့်မလို့ကျမရှောက်ဖြစ်သွားတာပေါ့နော်ဆိုတော့သူက online ကဖြစ်နေပေမဲ့လည်းသူတို့ရဲ့ဒီဟိုပြင်ဆင်ထားတဲ့ပြင်ဆင်မှုကြီးကတကယ် in person လိုမျိုးပဲအရန်ကိုဟိုကြီးကြက်တာမှအစစီမင်းစီကန်းနေရအစ lesson plan နေရအစအရန်ကိုအသေးစိတ်ပြီးတော့မှကျမတို့လိုအပ်နေတဲ့အရာတွေအတွက်ကိုတကယ်ကိုဖြည့်ဆည်းပေးပါတယ်ဟုတ်
ဆိုတော့ manager ဝင်ရအခုဒါဒီ joint house community center ရဲ့ program director တယောက်အနေနဲ့လုပ်နေတဲ့အချိန်မှာဒီ fellowship ကိုရရပေါ့လေဆိုတော့အခုလိုရလိုက်တဲ့အတွက်ဆောင်မလို့ကိုယ့်အလုပ်အတွက်ကောဗာရင်မြတ်အထောက်ပံ့ဖြစ်စေသလဲဆိုတာလည်းပြောပြပါအောင်နောက်ဒီ joint house နဲ့ပတ်သက်ပြီးတော့လည်းမေးချင်ပါသေးတယ်အရင်ဆုံးတော့ဒီကိုယ့်အလုပ်အတွက်ပေါ့နော်ဘလို့အထောက်ပံ့ဖြစ်စေပါလဲရှင
်ဟုတ်ကဲ့အများကြီးအထောက်ပံ့ဖြစ်ပါတယ်ဘာကြောင့်လဲဆိုတော့အဓိကဒီမှာရွေးချယ်ခံသွားရတာလေအဓိကကျွန်မ join house မှာလုပ်နေတဲ့အတွက်ကြောင့်မလို့ story လေးကအားလုံးထဲမှာသူတို့အတွက်ဟို attraction ဖြစ်သွားတယ်လို့ကျွန်မမြင်ပါတယ်ဒီလက်ရှိ join house မှာလုပ်နေတဲ့ဒီ result တွေ impact တွေကိုသူတို့စိတ်ဝင်စားတယ်ပြောင်းလဲမှုတွေကိုသူတို့တွေ့တဲ့အတွက်ကြောင့်မလို့သူတို့ရွေးချယ်သွားတာဖြစ်တဲ့အတွက်ကြောင့်မလို့ဒီဟာရရှိသွားတဲ့အပေါ်မှာဒီ join house ကိုပံ့ပိုးနေတဲ့အလှရှင်ပဲဖြစ်ဖြစ်မိဖက်အဖွဲ့အစည်းတွေကတည်တဲ့အခါမှာဒီ recognize ဖြစ်သွားတာပေါ့နော်ပြီးလို့ရှိရင်ဘာပဲဖြစ်ဖြစ်ဂုဏ်ယူတယ်ဒီအဖွဲ့အစည်းဟာလည်းပဲဒီတကယ်ဟိုအားလုံးတည်ပြီးသားအဖွဲ့အစည်းဖြစ်တဲ့အတွက်ကြောင့်မလို့ဒီ join house အနေနဲ့join house မှာတာဝန်ခံတဲ့လူတစ်ယောက်အနေနဲ့ရွေးချယ်ခံရတဲ့အပေါ်မှာဂုဏ်ပြု email စာတွေလည်းအများကြီးလက်ခံရရှိပါတယ်ဟုတ်
โอเค join house เนี่ยปะทะပြီးတော့လဲမေးချင်ပါတယ်ဒီ join house community center လက်ရှိမှာအဓိကဘယ်လိုကိစ္စရပ်တွေကိုဆောင်ရွက်ပေးနေတာလဲဘယ်မှာခြေဆိုင်လဲရှင
်join house ကတော့ဒီဟိုထိုင်းနိုင်ငံနယ်စပ်မဲဆောက်မှာအခြေဆိုင်ပါတယ်ရှင်အဓိကတော့ဒီ2021ခုနှစ်ဖြစ်စဉ်ပြီးတဲ့နောက်ပိုင်းမှာဒီဘက်ကိုရောက်လာတဲ့မြန်မာလူမျိုးတွေအနေနဲ့ပေါ့အဓိက professional တွေလည်းပါတယ် artist တွေလည်းပါတယ်ကျွမ်းကျင်သူတွေပါတယ်ဒါပေမဲ့တစ်ဖက်နိုင်ငံကိုရောက်လာတဲ့အခါမှာသူတို့က illegal ဖြစ်သွားတာပေါ့နော်ဆိုတော့အလုပ်လုပ်လို့မရဘူးဆိုတော့အဓိကစိတ်ပိုင်းဆိုင်ရာမှာအများတန်း depression တွေဟိုအိပ်မရတာတွေအမျိုးမျိုးခံစားရတဲ့အခါမှာဒီကျွန်မလည်းဒီ emergency response officer အနေနဲ့တစ်နှစ်ခွဲလောက်လုပ်ရင်းနဲ့မှဒီresilience ဘိုင်းကိုသွားဖို့လိုတယ်ဆိုတာကိုကိုကိုတိုင်သိရှိလာတဲ့အခါမှာဒီ join house community healing center လေးဆိုတဲ့ idea ကိုယူဆောင်လာတဲ့ဒီဘောနော် American လူမျိုးJenny Hellisy ဆိုတာရှိတယ်ဘောနော်သူရဲ့ကျမတို့ရဲ့ဒီ Foundation for Education Development က director ဆရာထူးချစ်ဘောနော်သူတို့နှစ်ယောက်ကလည်းဒီ tsunami ပြီးကြရကအတိုင်းဒီပင်လယ်ကမ်းခြေမှာရှိတဲ့သူတွေစိတ်ပိုင်းဆိုင်ရာထိခိုက်သွားတဲ့သူတွေကိုအတူတူသူတို့ဒီလိုမျိုး well-being training တွေလုပ်ရင်းနဲ့ supporting ပေးခဲ့တော့ကျမကလည်းအမြေပြင်မှာဒီ emergency response ကိုလုပ်နေတဲ့အချိန်မှာအဲ၃ယောက်သားတွေ့မိပြီးတော့မှဒီ community healing center အထူးသဖြင့်တော့ဒီ psychosocial support နဲ့ well-being ကို support လုပ်တဲ့ class တွေအကုန်လုံးကျမတို့ဖွင့်လိုက်တယ်ပေါ့နော်ဒီ join house က informal educationsပုံစံမျိုးဖြစ်သွားတာပေါ့ဒါပေမဲ့ तू อ่ะ app နဲ့လဲသွားတယ် app therapy နဲ့လဲသွားတယ် mindfulness အပိုင်းကိုလဲသွားတယ် physical wellbeing တွေပါတယ်ကျမတို့စီမှာလက်ရှိဘဲကိုဒီ training တွေအကုန်လုံးက23ခုရှိပါတယ်မတူညီတဲ့ training တွေ physical wellbeing mental wellbeing နဲ့ဒီ app နဲ့ပတ်သက်တဲ့အရာတွေအကုန်ပါပါတယ်ရှင်
ချေလျှောက်ကိုဆက်ပြီးတော့ဘယ်လိုပုံစံနဲ့ဒီ fellowship လုပ်နေရင်လည်းဒီ dry house မှာလည်းဆက်လုပ်သွားမယ်လို့တော့ထင်ပါတယ်ဘယ်လိုပုံစံနဲ့အဲရည်မှန်းချက်ရေရှည်ရည်မှန်းချက်တွေထားပြီးတော့လှုပ်ဆောင်နေပါလဲရှင့
်အဓိကကတော့ကိုနဲ့အတူလှုပ်တဲ့လှုပ်ဖို့ဆောင်ဘက်တွေကိုအခုတင်ယူရတဲ့ဟာတွေကိုဟိုသူတို့ပြန် sharing လုပ်မယ်ပေါ့နော်အဓိကဒီ Obama leadership ရဲ့သူတို့ရဲ့အဓိကရည်ရွယ်ချက်ကလည်းသူတို့က self awareness ကိုသူတို့အရင်သင်ပေးတယ် self change ပေါ့နော် self change ကနေမှကိုကိုယ်တိုင်ပြောင်းလဲပြီးတော့မှကိုယ့်ရဲ့ community ပေါ့ကိုယ့်ရဲ့ community ကမှနောက်ထပ်တစ်ဆင့်ကိုပြောင်းလဲမှုကိုသွားနိုင်ဖို့ရန်အတွက်ကိုသူတို့က train ပေးတာဖြစ်တဲ့အတွက်ကြောင့်မလို့ဒီ6လအတွင်းမှာသင်ယူခဲ့တဲ့အရာတွေကိုနံပါတ်1ကတော့ကိုကိုယ်တိုင်ကိုယ့်ရဲ့ဘဝရဲ့အတွေ့အခေါ်တွေအပြုမှုတွေပြောင်းလဲဖို့အတွက်ကိုခံယူမယ်ပြီးရင်တော့ကိုနဲ့အတူလှုပ်လှုပ်နေတဲ့ကိုယ့်ရဲ့လှုပ်ဖော်ဆောင်ဘက်တွေကိုဒီဟာတွေကိုပြန်ပြီး sharing လုပ်မယ်မှာတချို့သင်ကန်းစာတွေသူတို့ value နဲ့ပတ်သက်ပြီးသင်တဲ့ဟာမျိုးလေးတွေဆိုသူတို့သင်ထောက်ကူပစ္စည်းတွေဟာအစားအမေရိကန်နဲ့ဒီကိုစာတိုင်းနဲ့ပို့ပေးတယ်ဆိုတော့အဲ့ဒီ value နဲ့ပတ်သက်တဲ့ဟာလေးတွေဆိုရင်ကို step တွေနဲ့လည်းအတူတူပြန်ပြီးတော့မှလေ့ကျင့်ရင်းနဲ့ဒီ capacity building လုပ်လို့ရတယ်ပေါ့နော်ဆိုတော့အဲ့ရနဲ့မှတစ်ဆင့်ဒီ joint house community နဲ့ပတ်သက်တဲ့သူတွေအားလုံးကိုဒီခိုင်ခန့်တဲ့ leadershipဒီဖြစ်လာနိုင်ဖို့တော့ရည်ရွယ်ပါတယ်ရှင့်မွေးထုတ်ဖို့တော့
ဟုတ်ကဲ့ပါရည်မှန်းထားတဲ့ရည်မှန်းချက်တွေလည်းအောင်မြင်ပါစေအခုဒီလိုမျိုး fellowship ရတဲ့အပေါ်မှာလည်းဒါဂုဏ်ယူပါတယ်မျိုးသမီးတယောက်အနေနဲ့ရောမြန်မာနိုင်ငံကလူပုဂ္ဂိုလ်တယောက်အနေနဲ့ကောအတူပဲဂုဏ်ယူတယ်လို့ပြောရင်းနဲ့ပဲကျေးဇူးတင်ကြောင်းလည်းပြောချင်ပါတယ်ရှင့်မျိုးသမီးကဏ္ဍမှာပါဝင်ပေးတာကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့အခုလိုဖြည့်ချရတဲ့အတွက်လည်းဖြည့်ချပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင့်
American Chesite Obama Foundation ကနေပေးအပ်တဲ့2024-25အာရှပစ္စည်းပိတ်ခေါင်းဆောင်များဆုရှင်မန်နေဂျီဝင်းကိုမက်ခင်ဖြူထွေးကဆက်သွယ်မေးမြန်းခဲ့တဲ့အမျိုးသမီးကဏ္ဍပါရှင်အခုဆက်ပြီးတော့သုတဆုံလေး American တခွင်စီစဉ်ကိုတင်ဆက်ပေးကြပါမယ် American သမ္မတဂျီမီကာတာကသမ္မတတာဝန်ကနေအငြိမ်းစားယူပြီးတဲ့နောက်မှာတော့လူမှုအကျိုးပြုလုပ်ငန်းတွေကိုအချိန်ကာလအကြာဆုံးစေတနာဝန်ထမ်းလိုက်ပြီးတော့မှလုပ်ကိုင်နေသူတူဖြစ်ပါတယ်မြန်မာနိုင်ငံငြိမ်းချမ်းရေးအတွင်ကူးပြောင်းရေးအတွက်စပြီးတော့ကျင်းပါတယ်ရွေးကောက်ပွဲလေးလာဆောင်ကြည့်ရေးဒေသခံအဖွဲ့အစည်းတွေနဲ့လည်းအတူလက်တွဲဆောင်ရွက်ခဲ့ပါတယ်ဒီလိုကူညီပေးရမှာပူးပေါင်းဆောင်ရွက်တဲ့သူတွေကသူတို့ရဲ့အတွေ့အကြုံကိုပြန်လည်ပြောပြထားတာတွေကိုကိုအောင်အောင်ကဒီသတင်းပတ်ရဲ့သုတဆုံလေး American တခွင်စီစဉ်မှာစူးစီးတင်ပြပေးထားပါတယ်
တရားပြေသမိုင်းဝင်မွေးနေ့ပွဲကျင်းပနေတာပါဂျော်ဂျီယာပြည်နယ်အတ္လန်တာမြို့က Fox ဇက်ယုံမှာဂျော်ဂျီယာပြည်နယ်ရဲ့အုပ်ချုပ်ရေးမှူးလည်းဖြစ်ခဲ့တဲ့အမေရိကန်သမ္မတဂျင်မီကာတာရဲ့မွေးနေ့အထိမ်းအမှတ်ဂီတပွဲကိုဂီတပညာရှင်ဒါဇင်နဲ့ချီအပြင် APA သက်ထောင်နဲ့ချီတက်ရောက်ပါတယ်
And it's a way to
Jimmy Carter 1980 Calari အတွင်းမဲဆယ်စီယုံခဲ့ရမှာပါဝင်ခဲ့သူတွေလည်းဒီဂီတပွဲမှာလာရောက်တီးခတ်တီးဆိုကြပါတယ်ပါတီနေရာလုံးကသူတွေစူးစီးနိုင်ခဲ့တဲ့အပြင်ဂီတကိုချစ်တဲ့သူဖြစ်တာကြောင့် Rock and Roll သမရလို့လည်းမှတ်တမ်းရုပ်ရှင်ရိုက်ကူးသူတယောက်ကအမွန်တင်ကပီးတက်ခဲ့ပါတယ်
That brings people together.
ဒေတာပေါင်းစုံယဉ်ကျေးမှုပေါင်းစုံလူမျိုးပေါင်းစုံဒီမှာလာဆုံတီးကြပါတယ်။ဒီမိုကရက်ရော Republican ရောအားလုံးဒီညမှာလာရောက်ဆင်နွှဲကြပါတယ်
။ဝင်းနေပွဲခန္ဓာကိုမတည့်အောင်နိုင်သူကတော့သမရဂျီမီကာတာကိုယ်တိုင်ပဲဖြစ်ပါတယ်။သူဟာ Atlanta မြို့တောင်ဘက်ကီလိုမီတာ140လောက်အကွာကသူ့ရဲ့အင်္ဂလိပ်မှာပဲနောက်ဆုံးအဆင့်ကျန်းမာရေးဆောက်ရှောက်မှုခံယူနေရတာပါ။
It's a 600 person village in the middle of
nowhere. သူအာဖရိကမှာစေတနာဝန်ထမ်းအဖြစ်တွားရောက်လုပ်ကင်စဉ်နေခဲ့တုန်းကဂျွားကလည်းလူ600သာရှိတာကြောင့်အဲ့ဒီလိုမျိုးအောက်မေ့ပြီးနေတာပါ။အဲ့ဒီဒေတာအပေါ်လည်းတန်ရောစဉ်ရှိတာကြောင့်ဘဝရဲ့လက်ကျန်အချိန်တွေမှာကိုယ်အိမ်ကိုယ်ရာမှာနေတယ်လို့မျိုးဖြစ်အောင်လို့ထင်ပါတယ်
။သမရဂျီမီကာတာကတော့တမိုင်းဝင်မွေးနေ့အခမ်းအနားကိုဂျော်ဂျီယာပြည်နယ်ပလိန်းမြို့ကအင်္ဂလိပ်ထဲမှာတိတ်တဆိတ်ကျင်းပဖျက်ဆီးခဲ့ပါတယ်။1924အောက်တိုဘာ1ရက်နေ့မှာမိခင်လီလီယန်ကာတာကသမရကာတာကိုဆေးရုံမှာဖွားမြင်ခဲ့ပါတယ်
။ The only reason he ဆေးရုံမှာဘာကြောင့်မွေးခဲ့လဲဆိုတော့အဲ့နေရာသူ့မိကအလုပ်လုပ်နေလို့ပါ
။ James Stuckey ဟာကာတာမိသားစုနဲ့ယင်းဒီကျွမ်းဝင်သူဖြစ်ပြီးသူဟာ Jimmy Carter သမိုင်းဝင်ပြတဲ့ဥယျာဉ်ကအကြီးအကဲပါ။ဆယ်ကျော်သက်ဝန်းကျင်စီးပွားပြက်ကာလာရုံးကစိုက်ခင်း Plains မြို့မှာရှိတဲ့ကာတာစာသင်ခဲ့တဲ့အထက်တန်းကျောင်း 1986ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရဖို့မဲဆွယ်စည်းရုံးရေးအဖွဲ့ဌာနချုပ်အဖြစ်ပြောင်းလဲအသုံးပြုခဲ့တဲ့ယထာပူရာယုံစာရာတွေကိုတမိုင်းဝင်ပြတဲ့ဥယျာဉ်ထဲမှာတွေ့နိုင်ပါတယ်။ဂျင်မီကာရာမွေးနေ့အသက်100ပြည့်သူအထိမ့်မဲ့ပွဲအနေနဲ့လဲသူ့ကိုဂုဏ်ပြုတဲ့အနေနဲ့လူပေါင်း100နိုင်ငံသားသစ်အဖြစ်ကျန်းသစ်စာချိန်ဆဖို့စီစဉ်ခဲ့တယ်လို့လဲစတက်ကီကပြောသွားတာပါ။ဒီနှစ်ဟာသမ္မတကာတာရဲ့ဇနီးRoslyn Carter မရှိတော့တဲ့နောက်ပထမဆုံးကျင်းပတဲ့မွေးနေ့ပွဲလည်းဖြစ်ပါတယ
်
87 and a half years 89 years တိုင်းတိုင်းပေါင်းဖက်ခဲ့ကြတဲ့ဘဝလက်တွဲပေါ်မရှိတော့တာဟာအလွန်အလွန်ကိုကြည်ွယ်အထူးကျန်စေပါတယ
်မွေးနေ့ဂုဏ်ပြုပွဲကို Atlanta မှာစက်တင်ဘာလအတွင်းစတင်ကျင်းပခဲ့ပြီး Plains မှာတော့ October 1ရက်အင်္ဂါနေ့မှာကျင်းပအဆုံးသတ်ပါတယ်မိသားစုဝင်တွေလည်းဒီပွဲမှာလာရောက်ဆုံးစည်းကြပါတယ
် You'll probably never be to a bigger birthday party right
No. Maybe it's 101.
သမရဂျမီကာတာဟာသမရတာဝန်ကနေစတင်အနားယူတဲ့နောက်ပိုင်းစေတနာဝန်ထမ်းအလုပ်တွေကိုအချိန်အကြာဆုံးလုပ်ခဲ့တဲ့သမရလည်းဖြစ်ပါတယ်။1982ခုနှစ်ကစလို့သမရနဲ့ဇနီးတို့ဟာကာတာစင်တာကိုထူထောင်ပြီးအပူပိုင်းဒေသတွေမှာအဖြစ်များတဲ့ယောဂတွေနှိမ်နင်းတားဆီးရေးအတွက်ဆောင်ရွက်ခဲ့သလိုပရိပခနဲ့ငြိမ်းချမ်းရေးကြောင့်အဖြစ်ရှာနိုင်ရေးကိုလည်းကြိုးပမ်းအားထုတ်ခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံအပါအဝင်ကမ္ဘာတလောကရွေးကောက်ပွဲတွေတရားမျှတမှုရှိရေးစောင့်ကြည့်ရေးလုပ်ငန်းစဉ်ကိုလည်းအကောင့်ထဲပို့ဖြတ်ပါလေ
။တကတာစင်တာနဲ့ကကြတော့ဒီ2018ကစပြီးတော့ဗောနော်2018ကနေစပြီးတော့ကျွန်တော်တို့ research တွေတင်တန်းတွေဒီနိုင်ငံရေးပါတီမှာရှိနေတဲ့အမျိုးသမီးတွေပြီးလို့ရှင်ဒီအဲ့ဒီတုန်းကတော့အာတိုင်းရင်းသားဒီလက်နေကိုင်တော်လိုင်းရေးဖွဲ့စည်းမှာရှိနေတဲ့အမျိုးသမီးတွေကိုဒါအာဆာဗေးတွေလုပ်တာ research တွေလုပ်တာပြီးလို့ရှင်တော့ဒါတင်တန်းတွေပေးတာပေါ့နော်ဒီဟာတွေကိုကျွန်တော်2018ကတော့တွဲပြီးတော့လုပ်ဖြစ်တာတွေရှိတယ်သူတို့ဖြစ်ကအဲ့ဒီတော့ဆိုလို့ရှင်လေဒါအာငင်းချမ်းရေးဆွေးနွေးပွဲတွေရှိတယ်ဟိုဒီပြီးလို့ရှင်2020ရေကောက်ပွဲအတွက်ပေါ့နော်အဲ့ဒါကိုပို့ပြီးတော့2020ရေကောက်ပွဲမှာသူတို့ဖြစ်တိုင်းရင်းသားပါတီမှာရှိနေတဲ့တိုင်းရင်းသူအမျိုးသမီးတွေကပို့ပြီးတော့ဒါအာဒီရေကောက်ပွဲမှာပုံမပါဝင်လာနိုင်ဖို့ဆိုတော့ဒီပြင်ဆင်ချက်အနေနဲ့ကျွန်တော်တို့အဲ့ဒါပုံပေါင်းလုံးဆောင်ဖြစ်တာရှိပါတယ်ရှင့်
ဆိုတော့ဟိုအဲ့လိုပူပေါင်းလို့ဆောင်တဲ့ခါကျတော့သူတို့ဘက်ကရောဟိုဘာတွေ support ပေးပါလဲ
အာကျွန်မတို့ကဒီတက္ကသိုလ် center နဲ့ခါကျတော့အဲ့လိုမျိုး funding support တမ်းပဲမဟုတ်ဘူးပေါ့နော်ဆိုတော့အာကျွန်တော်တို့ရဲ့လုပ်ငန်းတွေတိုင်းမှာတူတူလှုပ်ဆောင်ကြတယ်ပေါ့နော်မှာကျွန်တော်တို့တင်တန်းတွေပေးတဲ့ချိန်ဒီမှာဆိုလို့ချင်းလဲဒါဟိုတက္ကသိုလ် center နဲ့ပူသွေးပြီးတော့ကျွန်တော်တို့ဟိုတင်တန်းတွေကျွန်တော်တို့လုပ်ခဲ့တယ်အဲ့ဒီဟိုအာတိုင်းရင်းသားဟိုနိုင်ငံရေးပါတီမှာရှိနေတဲ့အမျိုးသမီးတွေရဲ့အဲ့လို conference forum ကိုကျွန်တော်တို့လုပ်တာလည်းရှိတယ်ဒါလည်းသူတို့နဲ့ဟိုပူးတွဲပြီးတော့လှုပ်ဆောင်တာတွေရှိတယ်ပေါ့နော်ပြီးတော့ကျွန်တော်တို့ဒီအာစာတန်းတွေပြင်ဆင်တာတွေရှိရယ်ဒီ research နဲ့ပတ်သက်လို့ research လုပ်တာ survey လုပ်တာကအစားကျွန်တော်တို့တူတွဲလုပ်တယ်ပေါ့နော်ဆိုတော့အဓိကကတက္ကသိုလ် center ကတော့ဒီကျမတို့ဒီလုတ်ခဲ့တဲ့ဟာလိုအပ်တဲ့ဒီအရင်မြစ်ပိုင်းပေါ့နော်ဒီမြစ်လို့ပြောတဲ့ခါမှာဒီငွေသားအရင်မြစ်ရောပြီးလို့ရှိရင်ကအာဒီလူအရင်မြစ်တော့ဤပညာဆိုင်ရာအကူအညီတွေရောကိုအကုန်လုံးအထူးတွဲလုပ်ပါတယ်ရှင်းပန်းပိုးပါတယ်ရှင
်းအခက်ခဲတွေကိုဘယ်လိုကျော်လွှားမလဲဆိုရိုင်းနဲ့ပတ်သက်ပြီးတော့သင်တန်းတွေဝါးပြီးတယ်ဆိုတော့အဲ့ဒီအချိန်မှာဒီအမျိုးသမီးတွေအနေနဲ့ဘယ်လိုအခက်ခဲမျိုးတွေကြုံနေရတာမျိုးဟိုရှိတယ်လို့သိရပါလား
အာဟုတ်ကဲ့အဲ့ဒီတော့ဆိုလို့ရှိရင်ကျမတို့ဒီ interview ကအာ49ခုလောက်လမ်းဒီကျမတို့လုပ်ဖြစ်တယ်ပြီးလို့ရှိရင်အမျိုးသမီးဆိုလို့ရှိရင်52ယောက်ပေါ့နော်ဒီအဲ့ဒီ52ယောက်ကိုကျမတို့လုပ်ဖြစ်တယ် interview ပေါင်းတော့60ကျော်အဲ့ဒီလောက်ကျမတို့လုပ်ဖြစ်တယ်ပေါ့နော်ဆိုတော့ဘိုင်းမှာဆိုလို့ရှိရင်အဓိကကဒီအာပါတီတွေမှာအဲတိုင်းရင်းသားနိုင်ငံရေးပါတီဒီမှာအမျိုးသမီးတွေရဲ့ပါဝင်မှုဘာဖြစ်လို့နည်းတာလဲအမျိုးသမီးတွေတကယ်ကြေရွက်ကောက်ခံရတဲ့အချိန်မှာလို့ချင်းအမျိုးသမီးတွေရဲ့ပါဝင်မှုတွေဘာဖြစ်လို့နည်းတယ်လဲလို့ကျွန်တော်တို့ကဒီ research ဒီ survey တွေလုပ်တဲ့အခါမှာဆိုလို့ချင်းဟိုသူရဲ့ barriers တွေတော့အများကြီးရှိတယ်ပေါ့နော်ပထမတစ်ခုကဒီတိုင်းရင်းပါတီဒီမှာကိုကအမျိုးသမီးတွေပါဝင်မှုနဲ့ပတ်သက်ပြီးတော့မြင့်တင်တယ်အမျိုးသမီးပါဝင်မှုကိုမြင့်တင်တဲ့မူဝါဒပိုင်းဆိုင်ရာတွေအဲ့ဟာတွေကနေတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်ဆိုတော့အမျိုးသမီးတွေအမဖြစ်မနေဒီဥမာဂျန်တာကိုတာလိုဟာမျိုးပေါ့နော်မဖြစ်မနေအမျိုးသမီးဟိုဒီဟိုအမျိုးသမီးကဥဆောင်တဲ့နေရာမှာသာပါတော့ပါတီတွေရဲ့ဘဟုကော်မတီတွေမှာဘဟုလုပ်မှုဆောင်ကော်မတီတွေမှာဆိုလို့ရှိရင်အသွေးဒီအမျိုးသမီးကအနည်းဆုံး30ရာခိုင်နှုန်းပါရမယ်ဆိုတော့အဲ့လိုမျိုးမူဝါဒပိုင်းဆိုင်ရာပြဋ္ဌာန်းတာတွေမရှိဘူးပေါ့နော်တစ်ဖက်မှာအမျိုးသမီးတွေပုံမပါဝင်လာနိုင်ဖို့ဒီတတိကျအဲ့လိုမျိုးဒီအစီအစဉ်တွေမရှိကြအောင်အမျိုးသမီးတွေပို့ပြီးတော့ပါဝင်လာနိုင်အောင်ဘယ်လိုမျိုးတင်တန်းတွေပေးကြမလဲဘယ်လိုအစီအစဉ်တွေတတ်မှတ်မလဲဘယ်လို strategy မျိုးဘယ်လိုမျိုးဟာမျိုးတွေချမှတ်ပြီးတော့လုပ်ဆောင်မလဲဆိုတဲ့ဟာမျိုးတွေမရှိတော့လဲကျွန်တော်တို့တွေးရတယ်
သမရကာတာရဲ့အခုလိုမျိုးစေတနာဝန်ထမ်းဆောင်ရွက်မှုတွေကြောင့်2022ခုနှစ်မှာငင်းကြိမ်းနိုဘယ်ဆုရရှိခဲ့ပါတယ်ခင်ဗျာ
။ကိုအောင်တင်ဆက်ပေးခဲ့တဲ့သုတဆိုလ်အမေရိကန်တခွေအစီအစဉ်မှာရှင်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ဆက်ကြော်လာရဲ့ Big Bang Theory ပြောင်းရတော့မလားဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားပါတယ် James Webb အာကာသမှန်ပြောင်းလွှတ်တင်ထားတာ3နှစ်နီးပါးကြာတဲ့အချိန်အတွင်းမှာပဲအာကာသတွေကလွှတ်ဝှက်ချက်တော်တော်များများကိုသိလာရတယ်လို့ Big Bang Theory လို့ခေါ်တဲ့ဆက်ကြော်လာစတင်ပေါက်ဖွားလာတဲ့အယူဆဟာလည်းစဉ်းစားစရာဖြစ်လာနေပါတယ် Illinois Spoon River တက္ကသိုလ်ကယူပနက္ခတဗေဒပညာရှင်ဒေါက်တာဝင်းတာထွေးကိုဒေါခင်မျိုးသက်ကနေပြီးတော့မေးမြန်းတင်ပြထားပါတယ
်အာကာသကိုစူးစမ်းလေ့လာတဲ့အခါမှာဒီ James Webb Telescope ကိုလွှတ်တင်ထားတာဟိုတစ်ခေါက်ကဆရာပြောသွားပြီးပါပြီဆရာဆရာဒီအဲ့လိုလွှတ်တင်ထားတာကြောင့်နော်ဒီအာကာသနဲ့ပတ်သက်တဲ့သိပ္ပံများအပြောင်းအလဲအများကြီးဖြစ်လာနိုင်တယ်ဆိုတာဘာတွေဖြစ်လာနိုင်လဲပြောပြပေးပါဆရာ
ကျွန်တော်မျိုးနောက်ဆုံးကြတာသိပ္ပံပညာရှင်တွေအာဂါဒါ cosmologist တွေလက်ခံထားတဲ့ Big Bang Theory ဟာဘယ်လောက်ထိမှန်ကန်မလဲဘယ်လောက်ထိပြုပြင်ရမလဲဘာတွေပြန်ပြီးတော့ပြောင်းလဲရမလဲဒါကြီးကတကယ်ရောခေတ္တုံသွားပြီလားစသဖြင့်ဒီမေးခွန်းနဲ့မေးစရာရှိလာတယ်
။ဒါပထမဆုံးပေါ့နော် Big Bang Theory လေးကိုပြောပြပေးပါဆရာအဲ့ဒါပါပါ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်အကြမ်းကြီးလေးပြောပြပေးပါမယ်ဆိုတော့လွန်ခဲ့တဲ့နှစ်ပေါင်းတန်ပေါင်း 13,800 ဆိုတော့ 13.8 ဘီလီယံ years ago ကအခုလက်ရှိစက်ကြဝဠာကြီးကဒီမပြောပါလောက်တဲ့အဆက်အမုံလေးကျွန်တော်ကဘာခေါ်လဲ singularity ခေါ်တာပေါ့အဲ့ဒီကနေအလွန်မင်းတိုတောင်တဲ့အချိန်ကာလလေးအတွင်းမှာတိုင်းဆကြီးမားလို့နဲ့အပူရေစွမ်းရည်တွေပေါက်ကွဲပြန့်လွင့်ခြင်းဆိုတာလေးပြောယနေ့အခုရှိလက်ရှိစက်ကြဝဠာပေါက်ဖွားလာတယ်လို့ရတော့အပြင်သိပ္ပံပညာရှင်တွေကယူဆတာတော့လက်ခံကြတယ်။အဲဒီနေရာမှာပဲအချိန်နဲ့နေရာအစာကြိုခြင်းဖြစ်တယ်လို့လက်ရှိမှာတော့လက်ခံထားတာပေါ့လေ။ဒီ Big Bang Theory ယူဆချက်ကိုမှန်ကန်မှုအထောက်ထားရလေနှစ်ခုရှိရသူကပါလဲဆိုတော့ဒီကျွန်တော်တို့မြင်နိုင်တဲ့နေရာတွေရှိရ Visible Range ကနေပြီးအောက်မှာရှိတာနေရောက်ရောင်ကြီးအလွန်မှာကြောက်ခရမ်းလွန်ရောင်ကြီးရှိတာပေါ့။အသင်းတွေဒီလောက်ကြာတဲ့အချိန်တွင်လွတ်လာတဲ့အချိန်မှာအသင်းတွေအတိုင်းတွေစွတ်စွန်လို့ဖြစ်သွားပြီးတော့အလင်းနေပေရီယာဘေရောက်ရွေ့သွားလဲဆိုအနီဘက်ကိုရွေ့သွားအဲ့ဟောပါဆို red shift လို့ခေါ်တာပေါ့အကြည့်လိုက်တဲ့မှာဘယ်စက်ကြောဟို galaxy ဘက်ကြည့်တယ်ကြည့်တယ်သူက red shift ကိုသွားနေအနီအလှိုင်းရွေ့ချမှုကိုတွေ့နေရတယ်အဲ့တစ်ခုကဟို support လုပ်တယ်နောက်တစ်ခုကကြတော့ပေါက်ကွဲမှုကြီးပြည့်တဲ့အချိန်ကာလအတူတွင်းမှာဘာဖြစ်လဲဆိုတော့ cosmic microwave background ဆို CMB လို့ခေါ်တယ်အဲ့ဒါကြီးကတက်လာကြစစ်ထောက်လာတစ်ခုပြတ်နေအဲ့ဒါကိုလည်းဟိုတွေ့ရှိတယ်အဲဒါတို့တွေ့ရှိခြင်းအားဖြင့်ဒီအချက်နှစ်ချက်က Big Bang Theory ကိုသူကယူဆချက်ကိုအထောက်အကူပြုနေတာပေါ့ဒါပေမဲ့ဟိုပြန်ပြီးတော့လည်းငယ်သတိထားဖို့လိုတာပါပဲဆိုတော့ပေါက်ကွဲမှုကြီးပြီးသွားတဲ့အချိန်မှာဆဆချင်းဖြစ်တဲ့အချိန်မှာဟိုပြောလိုက်တော့အချိန်အိတ်တူရတယ်လို့တော့ negative 43 second တင်းနဲ့ negative 43 second လည်းဒီတော့တွေမှာဘာမှမရှိရနေပြီးတော့စွန့်ရင်ဒီအပူကြီးရနေပြီးတော့အခြေခံအမှုန်တွေဖြစ်တဲ့ပရမန်အနုမျိုးတွေပေါ့လေဟုတ်ကျွန်တော်တို့ပုံမှန်လို့ပြောရရင်တော့ဒီအရေအကုန်လုံးကနေပြန်ပေါင်းရချစ်တီဗီပေါင်းရသေးတယ်အဲ့ဒါကလည်းတော်တော်အချင်းတော်တော်ကြာကြာကိုပေါင်းရတာနှစ်တရာလောက်တွင်မှဟိုဒီအုံလေးတွေဖြစ်ဖို့ဖြစ်ရသေးတယ်ပြီးတော့မှဒီနှစ်3,800လောက်မှခုနပြောတဲ့ cosmic microwave background ကြီးဆက်ပြီးပြန်လွယ်လာတယ်ဒီကြီးကြားထဲမှာ recombination ဖြစ်တာတို့ပေါင်းပြန်ပေါင်းစီကြတို့စသဖြင့်အဲ့ဒါဖြစ်သေးတာပေါ့လေတန်ပေါင်း200လောက်မှမှဒီစက်ကြလောက်အိုက်ကအမှောင်တူကြီးဖုံးသွားနေတဲ့ကာလရှည်ကြီးဖြစ်နေသေးတယ်ဆိုအကြမ်းဖြစ်ပြောရတော့အဲ့ဒီကာလအတွင်းတွင်မှာခုနအေပန်တွေဘောင်းစီကြတွေစတဲ့ခါကျဲတွေစပြီးတော့တီးဆောက်တာတွေစသဖြင့်ရပ်တော့အလင်းတွေစထွက်တာတွေစသဖြင့်ဖြစ်ရတယ်။နှစ်သန်းပေါင်း1,000လောက်မှာမှငကငွေတန်းလိုကျဲစု galaxy တွေစပြီးတော့ဘောင်းစီပြီးပေါ်ပေါက်လာတယ်ယူဆတယ်။ဆိုတော့ဒီ galaxy တစ်ခုဖြစ်ပေါ်တာနှစ်သန်းပေါင်း1,000လောက်အတော်တွင်မှာဖြစ်ရတာ။အဲ့လောက်ကြာတယ်ချင်းအဲ့နောက်တစ်ခါနှစ်သန်းပေါင်း1,000လောက်မှာမှခုနလိုကျယ်စု galaxy ကြီးတွေက cluster ဖြစ်တယ်နောက်တစ်ခါအဲ့လို cluster အုပ်စုတွေပေါ်ပြီးတော့မှ super cluster ဆိုတဲ့ကျယ်စုပင်လယ်ကြီးတွေဖြစ်ရတာပေါ့လေ
အဲ့ Big Bang Theory ပေါ့နော်
ဆရာ Big Bang Theory ပေါ့လေအဲ့ဒါပါလဲဆို Big Bang Theory ရဲ့အကြမ်းမြင့်ယူဆချက်ပေါ့လေ
Okay, Sarah, ဒီအခု Big Bang Theory ကိုဟိုရင်ပြောင်းရမလို့ဖြစ်တယ်ဆိုတာဘာဘာတွေတွေ့လို့ပါလဲဆရာဒီ telescope ကနေဒီမှန်ပြောင်းရနေပြီးတော့ဘာတွေတွေ့လို့ပါလဲဆရာ
အခုကကျွန်တော်ကဘာသတိထားဖို့လိုလဲဆိုတော့ဒီ James Webb Telescope ကိုရင်ကယူရိုပန်ပြောင်းနေမတူဘူးဟိုက Hubble Telescope လို့မှန်ပြောင်းဆိုရင်အလင်းနယ်ပယ်ထဲမှာသူကြည့်ရဲ့နောက်ကဒီရောက်ကြောင်ကြီးနယ်ပယ်ထဲမှာကြည့်အဝေးဟာကြီးကြည့်တာဒါပေမဲ့James Webb Telescope ကြာတာသူကအဝေးဆုံးကလာတဲ့အလိုင်းတွေအလင်းလိုင်းတွေကိုကြည့်ဖို့ဆိုတော့ဒီအလင်းထွက်လာတဲ့အချိန်ကအလင်းအမြင်နဲ့လာတဲ့အချိန်အတွင်းမှာဒီ galaxy တွေအလင်းမှုန်နေရတယ်အလင်းအစိုက်ခဲတွေကလည်းအစိုက်တွေဘက်ကိုပြန်ယူနေတယ်အဲ့တော့ဘာဖြစ်သွားလဲဆိုတော့ဒီလာတဲ့အလင်းလိုင်းတွေကဒီစွန့်ဆန့်တို့ဖြစ်သွားပြီးတော့အနည်းအောင်ကြောင့်ယူတဲ့ရောက်သွားတယ်ဆိုတော့အဲ့တော့ဒီ telescope က James Webb Telescope ကအဓိကအားဖြင့်တော့ infrared telescope လို့ခေါ်ရပါတယ်သူရဲ့ infrared ဆိုတဲ့အနည်းအောက်ရောင်ကြီးတွေနဲ့တိုင်းပြီးတော့ကြည့်ရတာပေါ့အဲ့တော့ကြည့်ရတဲ့အခါကျတော့မတွေ့လဲဆိုတော့JDS GS Z14-0 လို့နာမည်ပေးထားတဲ့ galaxy တစ်ခုသွားတွေ့တယ်။အဲ့ဒီ galaxy ကစက်ကြာဝဠာတီဂါဇာအနေပြီးတော့တွေ့လို့ရှိရင်နှစ်တန်ပေါင်း290အကြာအကွာဝေးလောက်မှာတွေ့ရလို့သူကပြောတယ်။စထွက်တဲ့နေရာနေကနှစ်တန်ပေါင်း290အကြာမှာတွေ့လို့ပြောတယ်။ခုနကပြောထားတာက galaxy တစ်ခုဖြစ်ကွာနှစ်တန်ပေါင်း1000လောက်ကြာ။အဲ့တော့ဒီ290မှာတွေ့ရဆိုဘယ်ကဒီ galaxy ရောက်လာလဲ။အဲ့တော့မကြာခင်မှာပဲ JDS GS Z14-1 ဆိုတော့ galaxy တစ်ခုထပ်တွေ့ပြန်အောင်ဒီ galaxy ရာလေနှစ်တန်ပေါင်း290လောက်မှာတွေ့နေရတယ်။ဒါမဲ့အထူးကြတာဒီ galaxy ရာဟိုရင့်ကျက်ပြီးသား galaxy တစ်ခုဖြစ်နေတာသွားတွေ့ရတယ်။ဆိုတော့ခုနပြောတာနှစ်တန်ပေါင်း1000လောက်ကြာမှာ galaxy ဖြစ်ရမယ်။အခုကရင့်ကျက်ပြီးသား galaxy 290မှာတန်ပေါင်း290မှာတွေ့ရဆိုတော့ဒါဘယ်ဟာလာလဲဒီ galaxy ရာ။ငကူရှိနေရလား။တခြား universe ကနေပြီးတော့မလား။နှစ်ခုကနေပြီးဝင်တိုက်မိတဲ့အတွက်ကြောင့်မလို့ရောက်လာသလား။ဒါမှမဟုတ်လေတခြား university တခုကပြတ်သွားပြီးတော့မှပြန်ပြီးဖြစ်လာတာဒါမှမဟုတ်လေဒီတခြား university က black hole ထဲဝင်ပြီးတော့ပြန်မှုတ်ထွက်လာတော့ဒီဘက်ကိုရောက်လာတာအခုတော့ဝင်တိုက်တယ်ဆိုရယ်တိုက်လိုက်တဲ့အချိန်ဟာဟို big bang ပြတ်တယ်လို့လည်းတချို့ယူဆရတယ်ရှိတာပေါ့ယူဆချက်တွေကအမျိုးမျိုးဆွေးနွေးနေကြတယ်အခုတော့ဟောဒီ big bang theory ကမှားတယ်လို့လည်းပြောလို့မရသေးသလိုတော်လေးလည်းပြန်ပြီးတော့ modify လုပ်ပေးရမယ်ပြီးလို့ရှိရင်ပြန်ပြီးတော့ယူဆချက်တွေအမျိုးမျိုးရေးရမယ်ပုံစံမျိုးဖြစ်နေပါတယ်
ဆရာအယူဆရအမျိုးမျိုးဖြစ်နေကြရဲဆိုတော့ဆက်အမြင်ရောဘယ်လိုရှိပါလဲဆရာ
ကျွန်တော်တော့ဘယ်လိုယူဆလဲဆိုတော့စက်ကြဝဠာတစ်ခုပြတ်သုံးပြီးတော့နောက်တစ်ခါတစ်ခုအပင်ကူးပြောင်းနေအဲ့ဒါကိုကျွန်တော် big bang လို့ပဲဟိုမြင်နေပေါ့လေဟိုဘုရားဟောထားတာရှိရလေလက်ရှိစက်ကြဝဠာကြီးရတယ်အတိုင်းစားမရှိကြီးရနောက်တစ်ခါစက်ကြဝဠာအနန္တဆိုတော့စက်ကြဝဠာဘောင်းကလည်းအများကြီးရှိနိုင်တယ်လို့ကျွန်တော်ယူဆပါတယ
်ဒေါက်တာဝင်းသာထွေးရဲ့ပြောကြားချက်နဲ့ပဲဒီတဲ့င်းဘက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်။တော်ခင်မျိုးသက်စီစဉ်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်။ဒီကနေ့ညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းကတလှည့်ပြောပြပေးပါမယ်ရှင်။
လဗနန်ပေါ်အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ဆီးရီးယားကိုသွားတဲ့အထက်နယ်ဇီလန်ပြတ်တောက်သွားပါတယ်။ဘေရွတ်မြို့ကလူနေရပ်ကွက်တွေပါဝင်နိုင်ငံတောင်ဘက်ကဟက်ဇ်ဘိုလာပြစ်မှတ်တွေကိုမနေ့ညကအစ္စရေးတို့အချိန်ချင်းလေကြောင်းတိုက်ခိုက်တာမှာအသွားအလာများတဲ့မတ်နာနယ်ဇက်ဖြတ်လန်းနာကလမ်းပိတ်သွားတယ်လို့လဗနန်ဆိုရသတင်းစင်ကပြောလိုက်တာပါ။ဆီးရီးယားကနေလဗနန်နယ်ကိုလက်နက်တွေပို့နေတာတားဆီးနိုင်အောင်ပြစ်မှတ်ထားတိုက်ခိုက်တာလို့အစ္စရေးဘက်ကတော့ပြောထားပါတယ်ခင်ဗျာ။နောက်အစ္စရေးနဲ့တိုက်ပွဲမှာအီရန်ကတော့နောက်ဆုံးမှမဟုတ်ဘူးလို့ပြောလိုက်ပါတယ်။အစ္စရေးကိုဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာဟာလည်းကြိုးကြောင်းစီလျော်ပြီးတရားဝင်တယ်လို့အီရန်နိုင်ငံမှာဩစာအခြေဆုံးဘာသာရေးခေါင်းဆောင်ကြီးအယာတိုလာအာလီခါမေနီကဒီနေ့ပြောလိုက်တာပါ။အစ္စရေးကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်အီရန်စစ်တပ်ကအနိုင်ဆုံးအဆင့်တန်ခတ်တိုက်ခိုက်တာဖြစ်တယ်လို့လည်းဒီအီရန်နိုင်ငံရဲ့အုပ်ချုပ်လည်းဖြစ်ဘာသာရေးခေါင်းဆောင်ကြီးလည်းဖြစ်တဲ့အယာတိုလာခါမေနီကပြောသွားတာပါ။နောက်အာဆီယံစည်းဝေးတွေမှာစည်းဝေးတွေကိုမြန်မာမှာမလုပ်ဖို့ဒီမိုကရေစီအဖွဲ့တစ်ခုကတောင်းဆိုလိုက်ပါတယ်။အောက်တိုဘာလတဲ့ဒီအာဆီယံအရှေ့တောင်အရှာနိုင်ငံများအသင်းရဲ့ဆက်ဆက်စည်းဝေး19ခုအထိကိုစစ်ကောင်စီကကမ္ဘာကထလို့ကျင်းပဖို့စီစဉ်နေတာကိုကန့်ကွက်တယ်လို့မြန်မာအရေးလှုပ်ရှားနေတဲ့ Defend မြန်မာဒီမိုကရေစီအဖွဲ့ကကြေညာချက်ထုတ်လိုက်ကြပါ။တစ်ချိန်တည်းမှာပဲအင်ဒိုနီးရှားမှာတော့အာဆီယံ2ကုလသမဂ္ဂ EU ဥရောပသမဂ္ဂပါဝင်နိုင်ငံတကာခေါင်းဆောင်တွေနဲ့ NUG နောက်တိုင်းသားအဖွဲ့တွေဂျကာတာမြို့တော်မှာဒီနှစ်အောက်တိုဘာလ၄ရက်နေ့မှာစပြီးတော့ဆွေးနွေးနေကြပါတယ်။အာဆီယံထိပ်သီးပွဲမှာတိုင်ငယ်မှာလုပ်တဲ့ဒီဆွေးနွေးပွဲကိုလက်ဖြန်အထိဆက်လုပ်ဖို့ရှိတယ်လို့ဆိုပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ခီလာဝီလျံနဲ့ရောဘတ်ဘတ်စ်ဖြစ်ပါတယ်ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင် VOE ရဲ့သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါသေးရှင်
This program has